Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2023ခုနှစ်ဇူလိုင်လ22ရက်နေ့တောက်ကြနေမနေ့ဖက်အတန်လွတ်အစည်းအဝေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လင်းနေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လင်းနေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဘက်အတန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနေ့ခင်ပါရှင်ကျွန်မခင်ပြောတတ်ပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါဥရောပသမ္မတကနေမြန်မာဝန်ကြီး၃ဦးနဲ့စစ်ကောင်စီတာဝန်ရှိသူတွေပါဝင်လူပုဂ္ဂိုလ်၆ဦးနဲ့အမှတ်နှစ်တပ်တူတင်းဌာနကိုတန်းခတ်အရေးယူလိုက်ပါတယ်တရုတ်ကမြန်မာမြေရှားတပ်တူတွေတိုးပြီးဝယ်ယူလာနေပါပြီငြိမ်းချမ်းမှုနည်းပညာ AI နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအခြေတင်ဆွေးနွေးနေရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုစောမှုကျော်ရေ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေပြီးမှတော့သတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လင်းပေးမှာပါ
လူကနေပဲတိုင်းရင်းစေးရုံကနေလှမ်းပြီးတော့လက်လက်ကြီးနဲ့ထူတယ်အဲ6နှစ်ရကနေလေးရတော့ပွေချင်းပြီးပါအဲမင်းရနဲ့တကယ်နေရဆို5ရက်16ရက်နေရ2ရက်ဆိုတော့6ရက်ဖြစ်သွားမှာပေါ့
ဇကိုင်းတိုင်းခင်ဦးမျိုးနယ်ထဲမှာအာနာသိန်းစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ကလေးအပါအဝင်အရသာတိစုမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြမီပဲအပြည့်အစုံကိုဆက်လက်တင်ပြပေးပါမယ်အဲဒီနောက်မြမငွေကြေးဖောင်းပွားမှုနှုံမြင့်တက်နေပြီးငွေရန်ပိုးဆက်လက်ကျဆင်းနေတာကြောင့်အင်ချမ်းမြင့်တဲ့ကားရွှေစည်းတွေမြင့်တက်နေတဲ့အကြောင်းဒီလိုမြန်မာနိုင်ငံကအခြေအနေတွေအပြီးမှာတော့ယူကရိန်းကနျူကလ িয়ার အန်ဒီယန်နဲ့အိုက်စ်လန်နိုင်ငံကမီးတောင်တွေအကြောင်းနိုင်ငံတကာစောင်းပါတွေကိုလည်းတင်ပြပေးမှာပါအဲ့ဒီနောက်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးအစီအစဉ်တိုင်းရင်းသတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေလည်းထုတ်လည်အောင်မှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးမှာပါ
ဥရောပသမဂ္ဂကမြန်မာဝန်ကြီး၃ဦးနဲ့စစ်ကောင်စီတာဝန်ရှိသူတွေအပါအဝင်လူပုဂ္ဂိုလ်၆ဦးနဲ့အမှတ်နှစ်တပ်တူတန်းလုပ်ငန်းဌာနတို့ကိုတန်းခတ်အရေးယူလိုက်ကြောင်းဇူလိုင်20ကျတဲ့ပရိယံနော်ကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာတတ်မှတ်အချိန်မြောက်အရေးယူတာပါ။သူတို့ဟာမြန်မာနိုင်ငံမှာကျန်းဖက်မှုတွေဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေနဲ့နိုင်ငံတည်ငြိမ်အေးချမ်းမှုတွေချင်းချောက်မှုတွေဆက်ဖြစ်ပေါ်စေတာကြောင့်အရေးယူတယ်လို့ဖော်ပြထားပါတယ်။ဥကနောက်ထပ်အရေးယူခံရသူ၆ဦးကလူမှုကြီးကြပ်ရေးဝန်ကြီးဦးမြင့်ကျိုင်းအလုံးသမားဝန်ကြီးဦးပွင့်ဆန်းနဲ့ကျန်းမာရေးဝန်ကြီးဒေါက်တာတက်ခိုင်ဝင်းစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဦးအောင်ကျော်မင်းနဲ့ပရော့အောင်သိန်းတို့အပြင်စစ်ထောက်ချုပ်ဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းတို့ဖြစ်ပါတယ်။နိုင်ငံပိုင်အမှတ်နှစ်တပ်တူရင်းဌာနကတော့မြန်မာစစ်တပ်အတွက်ဝင်ငွေရအောင်လှုပ်ဆောင်ပေးနေတာကြောင့်အရေးယူတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း EU ကဒဏ်ခတ်အရေးယူတဲ့လူပုဂ္ဂိုလ်စုပေါင်း69ဦးရှိပြီးဖြစ်ပြီးတော့ကုမ္ပဏီအဖွဲ့အစည်းပေါင်းက19ခုရှိပါပြီ။အခုလိုဒဏ်ခတ်အရေးယူထားသူတွေရဲ့ပိုင်းဆိုင်မှုတွေကို EU ကထိန်းချုပ်မှာဖြစ်တယ်လို့ခီးသွားခွင့် EU အဖွဲ့ဝင်နိုင်ငံသားတွေငွေကြေးဆက်သွယ်ထောက်ပံ့မှုတွေကိုပါပိတ်ပင်တားမြစ်လိုက်တာဖြစ်ပါတယ်။မြန်မာအတွက်လက်နက်တင်ဖို့ရောင်းချခွင့်ကို EU ကဆက်ပိတ်ထားတယ်လို့မြန်မာစစ်တပ်နဲ့တခြားနေကြာဆောင်တပ်တွေအုံပြုနိုင်တဲ့တင်ဖို့ကုန်တားမြစ်တာမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေရှေးလက်ကျင့်မှုတင်နန်းပေးတာတွေကိုပါဆက်ပြီးတော့ပိတ်ထားဆဲဖြစ်ပါတယ်မြန်မာနိုင်ငံတွင်ကျန်းဖက်မှုတွေဆက်တိုးလာတာအတွက် EU ကအထူးစိတ်ပူဆဲဖြစ်ပြီးတော့လေကြောင်းတိုက်ခိုက်မှုအပေါင်းအရအသားတွေပေါ်တိုက်ခိုက်မှုကိုရှုံချကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ
်မြန်မာအရေးမှာအင်ဒိုနီးရှားဥဆောင်တဲ့အာဆီယံရဲ့ချင်းကပ်မှုအပြင်စစ်ကောင်စီနဲ့ပိုးပြီးထိတွေ့ဖို့ကြိုးစားနေတဲ့ထိုင်းနိုင်ငံရဲ့ဂျောင်းဝင်ဆောင်ရွက်မှုလည်းရှိနေပြီးအခြေအနေတွေရှုပ်ထွေးနေကြောင်း Washington DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ရဲ့အရှိတောင်အရှာအစီအစဉ်တွဲဘက်သုတေသီ Andrika Natalikawa က VOA နဲ့တီးသန့်တွေ့ဆုံမေးမြန်းခဲ့မှာပြောဆိုခဲ့ပါတယ်
။ You know the situation in Myanmar is obviously incredibly complex and incredibly difficult and
မြန်မာနိုင်ငံရဲ့အခြေအနေကတိတိတသားကိုပဲရှုပ်ထွေးနေပါတယ်မယုံနိုင်လောက်အောင်ခက်ခဲပြီးအာဆီယံအတွက်အရေးကြီးတဲ့စံတမှုတစ်ခုဖြစ်လာပါတယ်ဒီနေရာမှာတတိထားရမှာကအာဆီယံအဖွဲ့ဝင်နိုင်ငံအချင်းချင်းအကြားမှာမြမချတဲ့ဖြစ်ရှင်ရဲ့ပတ်သက်ပြီးချင်းကပ်မှုမှာသဘောထားကြီးကြီးမားမားကွဲပြားနေတဲ့ကိစ္စပါလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးဟောင်းမာတီယာနာတလီဂါဝါရဲ့သားဖြစ်သူ CSIS ရဲ့သုတေသီအန်ဒရီကာနာတလီဂါဝါကပြောဆိုသွားခဲ့တာဖြစ်ပါတယ်တဖက်မှာလည်းအာဆီယံကိုအင်ဒိုနီးရှားဦးဆောင်ချိန်မှာမြမအရေးအတွက်အချင်းချင်းလူသိရှင်ကြားဝေဖန်ပြောဆိုတာအရေးယူလှုပ်ဆောင်လာတာတွေဟာမျှော်လင့်ချက်အလင်းရောင်ပြည့်ရှုမြင်ကြောင်းသူကပြောဆိုခဲ့ပါတယ်။ဒါပေမဲ့လူ့အခွင့်အရေးနဲ့ဒုက္ခတွေပြဿနာကြီးထွားနေလို့မြမအရေးဟာမြမနဲ့အင်ဒိုနီးရှားပြည်သူတွေအတွက်တဲ့ မကဘဲဒေတာရဲနိုင်ငံအားလုံးကပြည်သူတွေအတွက်ပါအရေးကြီးကြောင်းကိုလည်းသူကပြောဆိုပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးအင်ဒိုနီးရှားအနေနဲ့တိုက်တွန်းလှုပ်ဆောင်နိုင်မဲ့အနေအထားမှာရှိတယ်လို့လည်းသူကပြောဆိုခဲ့ပါတယ
်ကြီးထွားလာနေတဲ့ကားလုပ်ငန်းနဲ့လေဆွင့်ရင်ထုတ်လုပ်ကန္တရရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့ဒီနှစ်2023ပထမနှစ်ဝက်ထဲမှာတရုတ်ကသူ့ရဲ့ဒုတိယအများဆုံးမြေရှားတပ်တုတင်သွင်းတဲ့အင်းနီချင်းမြန်မာစီကနေတိုးမြှင့်ပြီးဝယ်ယူတင်သွင်းခဲ့တယ်လို့တရုတ်ကောက်ခွန်ဌာနကချက်တပရင်းနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနှစ်ပထမ6လပတ်မှာမြေရှားတပ်တု metric တန်ချိန်3000ခွဲလောက်မြန်မာကနေတင်သွင်းခဲ့တဲ့အတွက်ရဟမနစ်က2022ဒုတိယ6လပတ်တဲ့ဝယ်ယူတင်သွင်းမှုရဲ့ရာခိုင်နှုန်း80ကျော်ရှိနေတာဖြစ်ပြီး2022ပထမ6လပတ်တက်တော့90%ပိုပြီးများနေတာဖြစ်ပါတယ်။အခုနှစ်ပိုင်းတွင်အတွင်းတရုတ်ကမြန်မာရှိကမြေရှားတပ်တို့အကြီးကျယ်ဝယ်ယူလာတာဖြစ်ပြီးရှားပါတဲ့ Dysprosium, Yttrium နဲ့ Tritium အမျိုးအစားတွေပါဝင်ဝယ်ယူတဲ့မြေရှားတပ်တို့အလုံးရဲ့40ရာလောက်ဟာမြန်မာရှိကနေဝယ်ယူတာဖြစ်ကြောင်းကနေဒါချစ်ဆက် Adams ထောက်လိုင်းရဌာနကပြောပါတယ်။တရုတ်နယ်စပ်တလျှောက်တင်းကျပ်တဲ့ COVID ထိန်းချုပ်မှုတွေကြောင့်မြေရှားတပ်တို့ရောင်းဝယ်ရေးနှောင့်နှေးခဲ့ပေမဲ့တရုတ်က COVID ထိန်းချုပ်မှုတွေကိုဖြေလျှော့ပေးလိုက်တဲ့2022 December လထဲမှာလဆင်တင်းသွင်းမှုကချက်ချင်းတိုးလာတာပါဒီနှစ်ထဲအထိဆက်ပြီးလဲတိုးနေသေးပါတရုတ်ကအများဆုံးဝယ်ယူတင်သွင်းနေတဲ့ American ပြည်ထောင်စုစီကတင်သွင်းမှုကတော့ဒီနှစ်ပထမနှစ်ဝက်ထဲမှာပဲတန်ချိန်4000လောက်ပဲရှိပြီးတင်သွင်းမှု27ရာခိုင်နှုန်းကျသွားပါတယ်လျှက်စစ်ကနဲ့ခင်မီဆက်ကရီယာတို့အတွက်မရှိမဖြစ်လိုအပ်တဲ့မြေရှားတပ်တို့ထုတ်လို့ရေးကိုကမ္ဘာမှာတရုတ်ကအဓိကလှုပ်ဆောင်နေတာဖြစ်ပြီးတော့ကမ္ဘာဈေးကွက်ကိုတရုတ်ထိန်းချုပ်မှုကိုအနောက်နိုင်ငံတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်
မြောက်ကိုရီးယားနယ်စပ်ဘက်ကိုဖြတ်ကျော်ဝင်ရောက်သွားတဲ့အမေရိကန်စစ်သားတဦးနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကတစုံတရာတုံ့ပြန်တာမျိုးမရှိသေးဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။ပင်တကွန်စစ်ဌာနချုပ်ကအရာရှိတွေကမြောက်ကိုရီးယားတပ်မတော်တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးပမ်းခဲ့ပေမဲ့မအောင်မြင်ခဲ့တဲ့ကြောင်းအမေရိကန်နိုင်ငံသားရေးဌာနကဗိုလ်ထူးနေမှာထုတ်ပေါ်ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကဒုတိယအဆင့်တက်သားTravis King ဟာကိုရီးယားနှစ်နိုင်ငံအကြားပူးတွဲလုံခြုံရေးယူထားတဲ့စစ်မဲ့ဇုံကအရသာခီးစဉ်တစ်ခုအတွင်းမှာမြောက်ကိုရီးယားဘက်ကိုဝင်ရောက်သွားခဲ့တာဖြစ်ပါတယ်။အရင်တုန်းကတော့မြောက်ကိုရီးယားရောက်အမေရိကန်နိုင်ငံသားတွေအရေးနဲ့ပတ်သက်ပြီးမြောက်ကိုရီးယားမှာရှိတဲ့ဆွေရင်တန်တပန်တွေကိုကြားခံထားပြီးဆက်သွယ်ဆောင်ရွက်လေးရှိပါတယ်။ဒါပေမဲ့ COVID-19 ကာလကစပြီးနိုင်ငံသားတန်တပန်တွေအားလုံးပြုံရန်မြို့တော်ကနေထွက်ခွာခဲ့ရပြီးခုချိန်ထိပြန်လည်ရောက်ရှိခြင်းမရှိသေးပါဘူး။ဒါအပြင်ပန်းအောင်ဖုန်းလို့ခေါ်တဲ့လူသိများတဲ့တောင်ကိုရီးယားနယ်စပ်ကပန်းမွန်ကျွန်ရွာကအထူးဖုန်းလိုင်းကနေတဆင့်မြောက်ကိုရီးယားကိုဆက်သွယ်နိုင်ပေမဲ့အခုလက်တလုံးမှာတော့မြောက်ကိုရီးယားဘက်ကအမေရိကန်တာမတ်မို့တောင်ကိုရီးယားနဲ့ဆက်သွယ်စကားပြောတာမရှိပါဘူး
American တဲ့မနေ့ပဲမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 11133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ58 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြင်ညာနေပါတယ်ယူကရိန်းအဓိကပင်လယ်နက်စစ်ကမ်းဖြစ်တဲ့အိုဒက်ဆာမြို့ကိုရုရှားတပ်တွေကကြက်တပရင်းနေ့အထိ3ညဇက်တိုက်ပစ်မှတ်ထားပြီးတော့ဒရုန်းတွေမစ္စိုင်းတုံးတွေနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်အိုဒက်ဆာမှာတေဆုံးသူ2ဦးရှိနေတယ်လို့ပင်လယ်နက်နားကမိုက်ကိုလော့ဖ်မြို့မှာတော့19ဦးဒဏ်ရာရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ပင်လယ်နက်ကိုဖျက်ပြီးတော့ယူကရိန်းကကောက်ပဲတိနှံတင်ပို့မှုကိုရုရှားကဆက်ပြီးလက်မခံတော့တဲ့နောက်ပိုင်းယူကရိန်းရဲ့ကောက်ပဲတိနှံတင်ပို့ရဲ့အခြေခံအဆောက်အုံတွေကိုရုရှားတပ်တွေကအဓိကပြစ်မှတ်ထားတိုက်ခိုက်လာခဲ့တာဖြစ်ပါတယ်2014မှာရုရှားကျူးကျော်သိမ်းပိုက်တဲ့ Crimea ကျွန်းဆွယ်နဲ့ရုရှားပိုင်နက်ကိုဆက်သွယ်ထားတဲ့အရေးပါတဲ့တံတားကိုယူကရိန်းတွေကဒီသတင်းပတ်ထဲမှာတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာရုရှားကတုံ့ပြန်လက်စားချေမယ်လို့ကြေငြာထားတာလည်းဖြစ်ပါတယ်ရုရှားကယူကရိန်းကိုတိုက်ခိုက်မှုဟာယူကရိန်းနဲ့မကကမ္ဘာတစ်လောကကိုထိခိုက်စေတာဖြစ်ပြီးဂျုံနဲ့ပြောင်းစီတွေတိုးတက်ထိုးပြီးတော့တက်လာတာဟာလူတိုင်းပေါ်မှာတက်ရောက်မှုရှိတယ်ပြန်အထူးသဖြင့်ကမ္ဘာတောင်ချမ်းဆင်းရဲသူတချို့တွေကထိခိုက်စေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်တချိန်တည်းမှာပဲဘယ်လာရုစ်အစိုးရကသူ့စစ်တပ်ဟာဘယ်လာရုစ်ပိုလန်နယ်စပ်နားကစခန်းမှာရုရှားရဲ့ဝက်နာဂျေဇာတပ်သားတွေနဲ့သူစစ်ရေးလက်ကျင်နေတယ်လို့ပြောကြားခဲ့ပါတယ
်။ဒါမဲ့ဇူလိုင်လ28ရက်နေ့28ရက်နေ့တွေမှာဒုတိယအကြိမ်မြောက်ရုရှားအာဖရိကစီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာထိပ်သီးအစည်းအဝေးကိုစိန့်ပီတာစဘတ်မြို့မှာကျင်းပဖို့ရှိနေပါတယ်။ဒီအစည်းအဝေးမှာအာဖရိကတိုက်ကခေါင်းဆောင်တွေဟာလုံခြုံရေးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကဏ္ဍတွေပူးပေါင်းဆောင်ရွက်မှု အလားအလာကောင်းစေဖို့ရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင်းအာဖရိကနိုင်ငံအများအပြားအစားအစာနဲ့ရေနံစင်းတို့အစမတန်မြင့်တက်မှုနဲ့တွေ့ကြုံနေရချိန်မှာအခုလိုတွေ့ဆုံတာလည်းဖြစ်ပါတယ်ဒီသတင်းပတ်ထဲမှာပဲရုရှားကပင်လယ်နဲ့သီးနှံဖြတ်တန်းတင်ပို့ရေးသဘောတူညီချက်ကနေနှုတ်ထွက်ခဲ့လို့အစားအသောက်ကုန်စင်းတို့နေပုံမမြင့်တက်ဖွယ်ရှိနေတာဖြစ်ပါတယ်2019ခုနှစ်တုန်းကအစည်းအဝေးပွဲကိုအာဖရိက43နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးအခုဒီချိန်ကိုတော့ယူကရိန်းစစ်ပွဲကြောင့်ဘယ်နိုင်ငံတွေကတက်ရောက်မလဲဆိုတာစောင့်ကြည့်ရမှာဖြစ်ကြောင်းအကဲခတ်တွေကပြောဆိုထားပါတယ်
။ Indo-Pacific ဒေသရင်းမှာတရုတ်ရဲ့ဩဇာကြီးထွားလာတာကိုတုံ့ပြန်တဲ့အနေနဲ့ American အစိုးရက Indo-Pacific ဒေသဆိုင်ရာမဟာဗျူဟာချပြီးဆောင်ရွက်နေရမှာလာမယ့်သတင်းပတ်ထဲမှာတော့ American နိုင်ငံချိုင်းဝန်ကြီး Anthony Blinken ဟာဒေသရင်းက Tonga New Zealand နဲ့ဩစတြေးလျနိုင်ငံတွေကိုလာမယ့်သတင်းပတ်ထဲမှာတွေ့ရောက်မှာဖြစ်ပါတယ်။နယူးဇီလန်နိုင်ငံဝယ်လင်တန်မှာချင်းပါမယ်အမျိုးသမီးကပ္ပဖလားပွဲမှာအမေရိကန်နဲ့နယ်သာလန်တို့ရဲ့ပွဲကိုဝန်ကြီးဘလင်ကန်တွေ့ရောက်ကြည့်ရှုမှာဖြစ်ပြီးတော့နယူးဇီလန်ကိုမတော်ခင်ဇူလိုင်26ရက်မှာတောင်ကန်မြို့တော်နူကူအလိုဖာမှာအသစ်ဖွင့်လိုက်တဲ့အမေရိကန်တန်ယုံကိုတွေ့ရောက်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနကကြေဇဲပရင်းနဲ့မှာသတင်းထုတ်ပြန်ပါတယ်။ဝန်ကြီးဘလင်ကန်ဟာနယူးဇီလန်အရာရှိတွေနဲ့တွေ့ဆုံပြီးမှာတော့ဩစတြေးလျနိုင်ငံဘရစ်ဘိန်းကိုဇူလိုင်28 29မှာတွေ့ရောက်ပြီးတော့အမေရိကန်ကာကွယ်ဝန်ကြီး Lloyd Austin နဲ့သူဩစတြေးလျကာကွယ်ဝန်ကြီးနဲ့တွေ့ဆုံဆွေးနွေးမှာလည်းဖြစ်ပါတယ်။အခုခီးစင်ဟာ Blinken ရဲ့နှစ်လအတွင်းတက်တဲ့အချိန်မှာအာရှခီးစင်နဲ့ဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတရုတ်ကိုတွေ့ရောက်ခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့အာဆီယံတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်အင်ဒိုနီးရှားကိုတွေ့ရောက်ခဲ့တာဖြစ်ပါတယ်
။ Artificial Intelligence AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီသတင်းပတ်တဲ့ဆွေးနွေးခဲ့ကြရမှာကုလသမဂ္ဂအထွေထွေအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်က AI ဟာလူသားတွေရဲ့ဘဝနယ်ပယ်အတိုင်းမှာအကျိုးသက်ရောက်မှုရှိလာမယ်လို့ပြောဆိုခဲ့ပါတယ်။တပြိုင်တည်းတည်းမှာပဲဒီထူးခြားစံပြလာတဲ့ခေတ်လွန်ဤပညာကိုထိန်းကြီးစောင့်ကြည့်နိုင်ဖို့နိုင်ငံအားလုံးပါဝင်တဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းအသစ်တစ်ခုဖွဲ့စည်းဖို့အတွက်ကိုလည်းတောင်းဆိုတိုက်တွန်းခဲ့ပါတယ်။မစ္စတာဂူတာရက်စ်ကလက်ရှိမှာ AI ကအစပဲရှိသေးလို့သင်ယူလေ့လာတဲ့စိတ်အခြေခံတဲ့ဒီနည်းပညာအသစ်အပေါ်အရေးတကြီးချဉ်းကပ်ရမှာဖြစ်ပြီးကမ္ဘာလုံးဆိုင်ရာလွှမ်းခြုံမှုလိုအပ်ကြောင်းလုံခြုံရေးကောင်စီကိုတိုက်တွန်းပြောဆိုခဲ့ပါတယ် AI ကကျန်းမာရေးပညာရေးနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေမှာလူ့အဖွဲ့အစည်းတွေကိုအကျိုးပြုနိုင်မဲ့အခြေအနေတွေရှိသလိုစောင့်ကြည့်ထိန်းကိုမှုမရှိလို့ရှိရင် AI ကတလွဲအသုံးချနိုင်တဲ့အလားအလာတွေကြောင့်လဲလုံခြုံရေးဆိုင်ရာကိစ္စတွေပြဿနာတက်လာနိုင်ကြောင်းလုံခြုံရေးကောင်စီမှဆွေးနွေးခဲ့ပါတယ်။သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြခဲ့တာပါ။အခုကျွန်တော်တို့ဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတင်တင်ပြပါမယ်။ပထမဆုံးနေ့ကတော့စကိုင်းဘက်ကအခြေအနေကိုတင်ပြပေးပါမယ်။စကိုင်းတိုင်းခင်ဦးမျိုးနယ်ထဲမှာစစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်လက်နက်ကြီးအစမှန်ပြီးအခုသတင်းပတ်ထဲမှာပဲကလေးငယ်တွေအပါအဝင်အရသား6ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသတင်းပေးပို့ချက်ကိုကိုညာဝင်းအောင်ကပြောပြမှာပ
ါစကိုင်းတိုင်းရေဦးမြို့နယ်တိုင်းရင်းစေးရုံနဲ့မြို့အထက်ကြာဝန်းအဝိုင်းမှာတပ်ဆွဲထားတဲ့စစ်တပ်ဟာခင်ဦးမြို့နယ်တဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အခုသတင်းတစ်ပတ်အတွင်းကလေးငယ်တွေအပါအဝင်ဒေသခံ6ဦးသေဆုံးခဲ့ရတယ်လို့မြို့ခံတွေကပြောပါတယ်လနဲ့ကြီးပြကမှုကြောင့်ဇူလိုင်16ရက်မှာဒေသခံတဦး19ရက်မှာကလေးငယ်တဦးအပါအဝင်ဒေသခံ3ဦးနဲ့ဇူလိုင်20ရက်နေ့မှာတော့ဒေသခံ2ဦးစုစုပေါင်း6ဦးတေဆုံးခဲ့ရပြီး6ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံကူညီကယ်ဆယ်ရေးတမတူကပြောပါတယ်အရသာတေဆုံးမှုတွေနဲ့ပတ်သက်လို့နေမြေအခြေအနေတွေကြောင့် BOA ကအတိအကျအတည်ပြုနိုင်တာမျိုးမရှိသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး
ရေဦးကနေပဲတိုင်းရင်းစေးရုံကနေလန့်ပြီးတော့လက်နက်ကြီးနဲ့ထုတယ်မနေ့ကတော့အဲ့မှာဒီတပေးရွာကကျွန်တော်လက်နက်ကြီးနဲ့ထုတာကတော့ဒီအဲ6နှစ်ရွယ်ကလေးလေးကတော့ပွေးချင်းပြီးပါအဲ့ကျန်တဲ့ဒီနှစ်ယောက်ကတော့အဲ့ရှင်းတရင်နဲ့မနေ့ကပဲတခါတည်းသုံးသွားတာပေါ့အဲ့ဒါမနေ့က3ယောက်ဒီနေ့ကအဲ့မူးတာရွာလေးကြာတာကအဲ့ဒီရှင်းလေးလဲအဲ့နောက်ထပ်2ယောက်ပေါ့နော်အဲမနေ့ကနေ့ကနေ့ရဆို5ရက်16ရက်နေ့ရ2ရက်ဆိုတော့6ရက်ဖြစ်သွားမှာပေါ့။တန်ရရတာကလည်းဟိုတနေ့က16ရက်နေ့ရ2ဦးဒီကနေ့မနေ့က5ဦးအားလုံးပေါင်း6ဦးပေါ့။အဲတိုက်ပွဲတွေကဒီဘက်မှာလည်းစစ်ကြောင်းမရှိဘူးလို့တိုက်ပွဲလည်းမရှိဘူး
။စစ်ကောင်စီတပ်ဟာရေဦးမြို့နယ်ထဲမှာတပ်ဆွဲထားပြီးနောက်ခင်ဦးမြို့နယ်ထဲမကြာခဏနေမြေရှင်းလင်းရေးတွေလုပ်သလို ရေဦးမြို့တပ်ဆွဲထားတဲ့နေရာကနေခင်ဦးမြို့နယ်တဲကိုလက်နက်ကြီးတွေပစ်ခတ်ရမှာဒေသခံတွေရှိတဲ့နေရာကိုကြားရောက်ပောက်ကွဲတာလို့ကူညီပေးနေသူတွေကပြောပါတယ်ခင်ဦးမြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်တာမရှိဘဲလက်နက်ကြီးတွေပစ်ခတ်နေတာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်စစ်ကြောင်းလာလို့ဖြစ်တယ်ဆိုရင်လည်းတမျိုးပေါ့ကျွန်တော်တို့ကပြည်ဒီကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီနဲ့အပြန်အလှန်ပြစ်ကြခံကြတိုက်ကြခိုက်ရရင်လည်းဟိုချိကိမှုဖြစ်တယ်ဆိုရင်လည်းအခုကမရှိဘဲနဲ့ကိုပြစ်နေတာ။လှမ်းလှမ်းပြစ်တဲ့လက်နက်ကြီးတွေကကျွန်တော်တို့ခေုံမျိုးနယ်ဘက်ကဂျွာလီကအကုန်ရောက်တာလက်နက်ကြီးတွေက။အဲ့တော့120တွေဖြစ်တယ်81နေဖြစ်တယ်ပေါ့နော်60ဆိုရင်တော့သူတို့ကဖြစ်တယ်။အဲအဲ့ဒီလက်နက်တွေကမပြတ်ပြစ်နေတာဆိုတော့တော်တော်လေးကိုကျွန်တော်တို့လည်းသုံးသက်ရခက်နေတာ။ဂျီတူတွေနေတဲ့ဂျွာလေးကိုပြစ်တယ်ဂျွာထဲမှာကြားတယ်ဂျီတူတွေကမှန်တယ်ပြင်းထန်တိုင်ရနဲ့သိသုံးမှုတွေဖြစ်တယ်ဆိုတော့တော်တော်လေးတော့သုံးသက်ရခက်တယ်ကြား။
စကိုင်းတိုင်းအတွင်းPDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာကြေးရွာတွေကိုအခြေပြုပြီးအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးစစ်ဆင်မှုတွေလုပ်နေရတာလို့စစ်ကောင်စီဘက်ကမကြာခဏအကြောင်းပြပြောဆိုပါတယ်။လက်နက်ကြီးပစ်ခတ်မှုတွေကြောင့်ဒေသအတွင်းမူးသာတက်ပေးရွာသစ်ချမ်းသာကုန်းညောင်ပင်ချံဆယ်ကြီးကြေးရွာ6ရွာကဒေသခံ1000နီးပါးဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းမှုအတွင်းခင်ဦးမြို့နယ်ထဲမှာနေအိမ် 9000 နီးပါးမီးလောင်ဆုံးရှုံးခဲ့ရပြီးအကြောင်းမျိုးမျိုးနဲ့ဒေသခံ100ကျော်သေဆုံးခဲ့ရတယ်လို့စစ်ပေးဆောင်ကူညီသူတွေကပြောပါတယ်ခင်ဗျာ
။ဒါကတော့ခင်ဦးမြို့နယ်အတွင်းစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်လို့အရသာသေဆုံးမှုတွေရှိတဲ့အကြောင်းသတင်းပေးပို့ချက်ကိုညံဝင်းအောင်ပြောပြသွားတာပါ။ဆက်လက်ပြီးတော့မြမငွေတန်ဖိုးကြာဆင်းနေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပါောင်းမယ်။အလောက်ကန်ရှားပါမှုနဲ့တံငွေတံပိုးဆက်ပြီးကြားနိုင်ခြင်းရှိတာကြောင့်ရွှေကားနဲ့အိမ်ချမ်းမြေဝယ်ယူစုဆောင်သူတွေတိတိတသာပိုများလာပြီးအိမ်ချမ်းမြေနဲ့ကားစီးတွေထိုးတက်နေတယ်လို့ဒီလုပ်ငန်းလုပ်ကင်တဲ့သူတွေကပြောဆိုပါတယ်လက်ရှိနိုင်ငံရေးအခြေအနေကြောင့်ကာလတစ်ခုအထိဒီလုပ်ငန်းတွေမှာဈေးနှုန်းဆက်တက်နေဦးမယ်လို့လည်းအများကခန့်မှန်းနေကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပါ
အခုဇူလိုင်လထဲမှာပဲရွှေကားနဲ့အိမ်ချမ်းမြေဈေးတွေဇက်တိုက်ဆိုသလိုတက်လာနေတယ်လို့ဒီဈေးကွက်ထဲအရောင်းဝယ်လုပ်နေသူတွေကပြောပါတယ်အမေရိကန်ဒေါ်လာပြင်ပပေါင်ဈေးဒေါ်လာကိုကျပ်3000ကျော်နေတယ်လို့မြေရာတဲ့နိုင်ငံအခြေအနေတွေကြောင့်စီးပွားရေးလုပ်ငန်းတွေတဲမှာဒီလုပ်ငန်းတွေကိုပဲအများစုကစိတ်ဝင်စားလာကြတာပါနိုင်ငံခြားငွေရှာပြီးတော့ကျပ်ငွေတန်ဖိုးဆက်ကျနိုင်ခြင်းရှိတဲ့ပြင်ငွေကြေးခွာခြားမှုတွေကြောင့်ငွေအမြောင်များအင်ချမ်းမြေယင်းနှိမ့်နိုင်မှုတွေတဲစုပြုံလာတာလို့မြန်မာနိုင်ငံအင်ချမ်းမြေဝန်ဆောင်မှုအသင်းရဲ့တာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ်ဒါကြောင့်
လို့ကျွန်တော်ကငွေကြေးခွာခြားမှုတွေတယ်ဝါဘီဝါဟူကနိုင်ငံရေးအခြေအနေကြတာဟိုတချို့နေရာတွေမှာလည်းဟိုပေါ့နော်နည်းနည်းပေါ့တတ်ရှိခြင်းမကောင်းတဲ့လူရှိတော့အကောင်းဆုံးတချို့နေရာငွေမဲလို့ငွေပြူပြန်လို့ကြရလေပေါ့အဲ့ဒီတော့ကြတော့လေတန်ပြန်နည်းနည်းထုတ်သွားတယ်ပေါ့ပေါ်ကြတော့ဥမာကွာသူရဲ့ငွေကငွေမဲဖြစ်နေတယ်ဆိုတော့တင်းပြာတန်နေတော့သူပြရမှာလေပြင်းနေပြေးလိုက်ပါဘူးဒီကရောင်းဝယ်အဲ့ကောင်ကပြန်ပြည့်လို့ထွက်သွားကြသူနိုင်ငံရေးအခြေအနေကရသူရဲ့ချန်နယ်လို့ပြန်ပြီးတော့ဆက်သွားတယ်ပေါ့ပါသူတချို့နေရာတော့တခြားနေရာမှာယူနီယံကမလုပ်တော့ဘူးလေကျောင်းလုံးကဦးမအောင်စသလို investment လုပ်ထားလိုက်တယ်လို့စနေကြရကြမယ်။ဘယ်ဟာရှုံးမနေမှာလဲသိကြမသိဘူးလေ။ free interview ကြတော့ဒီကတော့တခုတော့ရှိတာပေါ့။နောက်ဆယ်နှစ်စောင်းနေကြောင်းဝင်လာတယ်ချင်းကြီးရဲ့ဟောတင်းသားရရဲ့သက်ရှိပေါ့။ကျိုးကြတော့လေလုံလုံစီကတော့ဒီနေ့ကကြိုးရဲကြီးလုံးလာတာပါတော့
။ပြီးခဲ့တဲ့ရက်ပိုင်းကလုတ်ခဲ့တဲ့အင်ချမ်းမြေဝန်ဆောင်မှုအသင်းရဲ့နှစ်ပတ်လည်အစည်းအဝေးမှာလည်းအင်ချမ်းမြေဈေးတွေအတက်ဈေးမှာပဲရှိနေအောင်မယ်ဆိုတာကိုအသင်းဝင်တွေကဆွေးနွေးသွားခဲ့ကြပါတယ်။နိုင်ငံခြားငွေကိုထိန်းချုပ်မှုအတွက်စစ်ကောင်စီကမော်တော်ယာဉ်ကားတက်တွေတင်သွင်းမှုကိုပိတ်ပင်ထားပါတယ်။အထူးပါမစ်ခွင့်ပြုထားတာကလွယ်လို့အများပြည်သူအနေနဲ့ပုဂ္ဂလိကဝယ်ယူတင်သွင်းမှုတွေကိုပိတ်ထားတယ်လို့စစ်ကောင်စီက2022ခုနှစ်ဇွန်လတရနေ့မှာပြောခဲ့တာပါ။အဲဒီအချိန်ကစပြီးတော့တဖြည်းဖြည်းတက်လာတဲ့ကားစီးနှုန်းတွေဟာလူလက်တန်းစားတွေတော်မှလက်လှမ်းမမီတဲ့အခြေအနေဖြစ်လာပါတယ်။အရင်တုန်းကကျပ်သိန်း200ဝန်းကျင်ရှိခဲ့တဲ့ဂျပန်ကျကားဒဇင်းရဲ့တန်ဖိုးဟာအခုဆိုလို့ရှိရင်ကျပ်သိန်း900အထက်ကိုရောက်နေပြီဖြစ်ပါတယ်။ရန်ကုန်ဟန်တာဝတီကားပွဲစားတဲ့ကဝေယောင်တူကခုလိုပြောပြပါရယ
်ကားတွင်းမဲမရှိတာရယ်နောက်တော့ဟို EV ကားရလည်းဟိုတွင်းရတာဟိုနည်းနည်းလေးအထက်ခဲဖြစ်နေတော့ဝင်ဟိုဝင်ရမယ့်ဥစ္စာမဝင်ဘူးဖြစ်နေတော့အော်ရှိရကားရတက်လာဘယ်သာလို့ပါဆိုတော့900ပတ်ချလဲပေါ့လေအဲ G စစ်တို့ဆိုရင်အလုံး900ပေါ့လေပေါ့ Insight တို့ပါလို့ဆိုရင်အဲ့တိုင်းပဲဟို600ညီပါရယ်ဖြစ်ကုန်တော့600နောက်မော်ဒယ်ပြင်း2012လို့ပါလို့ဆိုရင်အဲ့900ရယ်ဖြစ်ကုန်အဲရင်တော့ဆိုတော့ဘာမှမရှိဘူးလေ300ပတ်ချလဲအများဆုံးက350သူတို့အဲကားစင်းလို့မရှိဘူးလေရှင်းရတော့တက်နေပါပေါ့
ကားဝယ်ရောင်းတချို့ကတော့ဈေးနှုန်းတွေတက်နေတာကကားတက်သွင်းခွင့်ပိတ်ပင်တာထက်နိုင်ငံခြားငွေတန်ဖိုးတက်နေတာကအဓိကအကြောင်းရင်းဖြစ်တယ်လို့မြင်ကြပါတယ်ရွှေဈေးကတော့ကမ္ဘာရွှေကတောင်းဆကိုအမေရိကန်ဒေါ်လာ1900ဝန်းကျင်ကနေနှစ်ပတ်အတွင်းမှာ1960ဖြစ်လာပါတယ်ဒ ဒါကြောင့်မလို့ပြည်တွင်းမှာလည်းရွှေဈေးတွေတက်နေပြီးတော့ပြပတင်ပို့မှုကိုခဏရပ်ထားတယ်လို့မြန်မာနိုင်ငံရွှေလုံငန်းရှင်များအသင်းကလည်းသိပေးထားပါတယ်။ရွှေလုံငန်းရှင်များအသင်းရဲ့ရွှေတကြတာရည်ညွှန်းဈေးကကျပ်23သိန်းကျော်ပဲရှိပေမဲ့ပြပဈေးကမှတော့ကျပ်သိန်း30အထက်မှာအရောင်းဝယ်လုပ်နေပါတယ်ခင်ဗျာ
။ဒါကတော့မြန်မာငွေတန်ဖိုးကျဆင်းမှုတွေကြောင့်အိမ်ကားရွှေဈေးတွေတင်တက်နေတာနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုသားညွန့်ဦးပြောပြသွားတာပါ။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါဦးမယ်။ယူကရိန်းနိုင်ငံအရှေ့တောင်ဘက်မှာရှိတဲ့ဥရောပရဲ့အကြီးဆုံးနျူကလ িয়ার သုံးဓာတ်ပိတ်ဆက်ယုံဖြစ်တဲ့ဇီပူရီရီရှာဆက်ယုံအနီးနေထိုင်ကြသူတွေဟာဆက်ယုံကိုရုရှားကဖျက်ဆီးမယ်ဆိုတဲ့သတိပေးချက်တွေထွက်ပေါ်လာပြီးတဲ့နောက်မှာနျူကလ িয়ার ယိုစိမ့်မှုဒဏ်နဲ့ရေဒီယိုတတိကျ NDA တွေအတွက်ကြိုတင်ပြင်ဆင်နေကြပါတယ်။ပိုလန်နိုင်ငံဝါဆော့မြို့အခြေစိုက် VOA သတင်းတောက်လေစီယာဘက်ကလက်ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းချန်းအေးကပြောပြပေးပါမယ်။
ရှေ့တန်းစစ်မြေပြင်မြို့ဖြစ်နေတဲ့နီကိုပိုဟာဇာပိုရီရှီယာနျူကလ িয়ার ဆက်ရုံရဲ့မြစ်တစ်ဖက်ကကီလိုမီတာ20လောက်ကွာမှာရှိပါတယ်။စစ်ပွဲစတင်ကတည်းကဒီမှာမြို့သူမြို့သား5000လောက်ပဲကျန်မာတော့တယ်။သူတို့ဟာနျူကလ িয়ার ဓာတ်သစ်နိုင်မှုအလားအလာရှိတဲ့အန္တရာယ်အောက်မှာနေထိုင်နေရတာပါ။နီကိုပိုအခြေစိုက်သတင်းတောက်မခေတဲဆာဟင်ကိုကသူတို့မြို့ဟာပြင်ဆင်ထားမှုအခြေအနေကိုအခုလိုပြောပြပါတယ်။
ရုရှားကဇပူရီဇီယာနျူကလ িয়ার ဓာတ်ပိတ်ဆက်ရုံကိုသိမ်းပိုက်ပြီးနောက်မှာအခုလိုမတော်တဆမှုတွေဖြစ်နိုင်တဲ့အကျိုးဆက်တွေအကြောင်းသတင်းအချက်အလက်မျှော်ရရတွေကိုဒေသခံအာဏာပိုင်တွေကလုတ်ခဲ့ပါတယ်။အဲဒီတုန်းကတော့တရောင်ကြီးတင့်နိုင်ကနေကိုကိုကိုကာကွယ်ဖို့နီကိုပိုကဆက်ရုံတွေမှာပိုတက်ဆီယမ်အိုင်အိုရက်ကိုရနိုင်ပါတယ
်။ဒေသခံတွေဟာနျူကလ িয়ার ဓာတ်သစ်နိုင်မှုအတွက်တိတ်တုန်လှုပ်နေတာမျိုးမရှိတော့ပဲတည်တည်ငြိမ်ငြိမ်ပဲနေလာခဲ့ကြတယ်လို့ဇာဟင်ကိုကပြောပါတယ်။ဒါပေမဲ့ရုရှားတွေကဆက်ယုံကိုမိုင်းခွဲပြီးနျူကလ িয়ার ယိုစိမ့်မှုဖြစ်အောင်လုပ်မဲ့အစီအစဉ်ကိုအတီးပြုတ်လိုက်ပြီလို့တိတ်မကြာသေးခင်ကယူကရိန်းထောက်လိုင်းရေးအကြီးအကဲကသတိပေးခဲ့ပြီးမှတော့ဖြစ်လာနိုင်ခြေရှိတဲ့ဘေးလွတ်ရာကိုရွှေ့ပြောင်းနိုင်ရေးပြင်ဆင်နေကြပါပြီ
။ကျွန်တော်မိသားစုကအရေးပေါ်အခြေအနေမှာထွက်ပြေးနိုင်အောင်လိုအပ်တဲ့စာရွက်စာရန်တွေပတ်စံနဲ့လိုအပ်တဲ့ပစ္စည်းတွေအားလုံးကိုစုဆောင်းထားပါတယ
်။ဆက်ယုံဘေးမှာကက်လျက်ရှိကြတဲ့နီကိုပိုနဲ့under hotel မြို့တွေဟာစိတ်သက်မှုအနေနဲ့အကြီးဆုံးရှိနိုင်ကြောင်းကပေးဖြစ်နိုင်တဲ့အခြေအနေကိုစောင့်ကြည့်နေတဲ့သိပ္ပံပညာရှင်တွေကသတိပေးထားပါတယ်ဖူကူရှိမားတက်ကသို့သဘောပတ်ဝန်းကျင်ဆိုင်ရာရေဒီယိုသတ္တိကြွမှု Institute ကပမောက္ခမတ်ဇီလီစညက်ကအခုလိုရှင်းပြပါတယ
်ပုံမှန်အတိုင်းဆိုရင်တော့ဘေးလွတ်ရာကိုရွှေ့ပြောင်းရမယ့်အကျယ်ဝန်းကကီလိုမီတာ30အချင်းဝက်မြင့်ထက်မပိုပါဘူး20ကီလိုမီတာဖြစ်နိုင်တယ်လို့30လည်းဖြစ်နိုင်ပါတယ်
ဆိုလိုတာကအနည်းဆုံးကအချင်းဝက်10ကီလိုမီတာကနေ30ကီလိုမီတာကြာဖြစ်နိုင်ပါတယ်။ဒါပေမဲ့ယူကရိန်းအာဏာပိုင်တွေကတော့ဒီထက်ပိုပြီးကျယ်ပြန့်နိုင်တယ်လို့ယူဆထားကြတာပါ။ယူကရိန်းစွန့်ဝင်ကြီးဌာနရဲ့ဒူဝင်ကြီးယူရီဗလက်စင်ကိုကတော့အဆိုးဝါးဆုံးအခြေအနေအတွက်ပြင်ဆင်ထားတယ်လို့ပြောပါတယ
်
။အဆိုးဆုံးအခြေအနေဖြစ်လာနိုင်မယ်လို့ကျွန်တော်တို့ယူဆထားပါတယ်။နျူကလ িয়ার ဓာတုညဉ့်ညမ်းစုံဟာကီလိုမီတာ50ထက်ပိုကြီးပါလိမ့်မယ်။ဆိုလိုတာကဒေသ၄ခုထိခိုက်နိုင်ပါတယ
်ဒါကဆယ်ဦးနဲ့ကီလိုမီတာ50အကွာမှာရှိတဲ့လူရေ7သိန်းနီးပါးနေထိုင်နေတဲ့ဇပိုရီရှီယာမြို့လဲပါပါတယ်ဇပိုရီရှီယာမြို့ကစေဝါလုပ်ငန်းမှာလွတ်ခိုက်သူဗစ်တယ်ကိုကင်ကစေးဆိုင်တွေမှာပိုတက်ဆီယမ်အိုင်အိုဒိုက်တွေပြတ်နေပြီလို့ပြောပါတယ
်
ဒီဆယ်ယုံကိုရုရှားတပ်တွေစသိမ်းလိုက်ကြတဲ့ကပိုတက်ဆီယမ်အိုင်အိုဒိုက်တွေပြတ်ကုန်တာပါပဲအဲ့ဒီတုန်းကလူတွေကတတ်နိုင်သမျှများများဝယ်စုကြတာပ
ါစားတက်ကတိုက်ရောက်ကြီးတင့်ငယ်ရင် direct line ကိုကာဝယ်ပေးနိုင်လို့ဒီလိုပိုတက်ဆီယမ်အိုင်အိုဒိုက်တွေအလူရက်ဝယ်ခဲ့ကြတာပါဗီတာမားကလေးနှစ်ယောက်ရှိပြီးဘေးဥပတ်ကျလာရင်ရင်ဆိုင်နိုင်ဖို့အစင်သစ်ပြင်ထားတယ်ဆိုပါတယ
်ရှင်နဲ့စားနေရိတ်ခါကိုတလစားလောက်ကျူစုထားပါတယ်ကားတွေကိုလည်းအမြဲတမ်းစီပြီးဖြစ်ထားပါတယ်
သူတို့ကဆာရက်ဆာရန်တွေလည်းပြင်ဆင်ပြီးအိတ်တွေလည်းထုတ်ပိုးထားကရေးကြုံလာရင်အစင်းနဲ့ထွက်ပြေးနိုင်အောင်ပြင်ထားတယ်ဆိုပါတယ်။ဇွန်လကုန်ပိုင်းတွေကဆက်ယုံအနီးတစ်ဝိုက်ကဒေသတွေမှာနျူကလ িয়ার ဘေးအန္တရာယ်ကျုံးလာရင်အရေးပေါ်တုံ့ပြန်နိုင်ရေးလက်ကျင့်ပြင်ဆင်တာတွေလုပ်ခဲ့ကြပါတယ်။နျူကလ িয়ার ဘေးတက်လာရင်ဒေသခံတွေဟာဓာတ်ရိုက်အန္တရာယ်ကျုံရမှာဖြစ်တယ်လို့ဓာတ်ငွေယိုစိမ့်မှုတန်ကိုယူကရိန်းရဲ့စိုက်ပျိုးမြေတွေနဲ့အဓိကမြစ်ဖြစ်တဲ့နီပရိုမြစ်ကိုထိခိုက်နိုင်တယ်လို့ကြွမ်းကျင်သူတွေကသတိပေးထားပါတယ်။ နျူကလ িয়ার ဆွေးဘီကင်းဆိုင်ရာအဖွဲ့ရဲ့ညွှန်ကြားမှုလည်းဖြစ်ပြီးအမေရိကန်ခြေစိုက်စောင့်ကြည့်လေ့လာရေးသိပ္ပံပညာရှင်များသက်မကအဖွဲ့ကအက်ဒရင်လိုင်မန်ကတော့အခုလိုသုံးသပ်ပါတယ
် Radioactive material could
Radio တပိကျွားဓာတ်ပစ္စည်းတွေကတီးနှံဆိုင်ခင်းတွေကိုညင်ညာစေနိုင်တဲ့အပြင်ထွက်လာတဲ့တီးနှံတွေကလည်းဘေးဥပတ်ဖြစ်နိုင်တယ်လို့ယူဆရဖို့များပါတယ်
ယူကရိန်းမျိုးသားသိပ္ပံအကယ်ဒမီနျူကလ িয়ার ဒါအပေးစစ်များဘေးကင်းလုံခြုံရေးပြဿနာဆိုင်ရာအင်စတီကျူကအကြီးတန်းသုတေသီအိုလီနာပရန်နုကအခုလိုရှင်းပြပါတယ
်နီပရိုမြေကမ်းမတလျှောက်ပင်လယ်နက်ထဲအထိအစိတ်တင်သွားနိုင်ပါတယ်ပင်လယ်ကမ်းခြေတစ်ခုလုံးညစ်ညမ်းသွားမှာပ
ါဥရောပရဲ့အကြီးဆုံးဇပါရီရှီယာနျူကလ িয়ার စစ်ရုံကိုမတ်လကတည်းကရုရှားတပ်ဖွဲ့တွေကသိမ်းပိုက်ထားတာပါဒါကြောင့်မတော်တဆဖြစ်နိုင်တဲ့အနေနဲ့တိတိတသာတိုးလာနေပြီးဒါဟာယူကရိန်းတနိုင်ငံနဲ့မဟုတ်ပဲအိမ်နီးချင်းတွေနဲ့နိုင်ငံတကာအတိုင်းအဝန်းပေါ်မှာထိခိုက်နိုင်လို့ရုရှားတပ်ဖွဲ့တွေပြန်လည်ရုပ်သိမ်းမှုနဲ့စစ်ရုံနီးတိုက်ခိုက်တာတွေမလုပ်ဖို့နိုင်ငံတကာအမှုမြူစွန့်ရင်အေဂျင်စီ IAEA ကတောင်းဆိုထားပါတယ
်ဒါကတော့ယူကရိန်းကနျူကလ িয়ার လောင်စာသုံးဒါအပေးစစ်ရုံဖြစ်စည်းခံရနိုင်တဲ့အခြေအနေတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုငိမ့်ချန်းအေးပြောပြသွားတာပါဆက်ပြီးတော့ Iceland နိုင်ငံဘက်ကအခြေအနေကိုတင်ပြပါအောင်မယ် Iceland နိုင်ငံက Little Huto မီးတောင်ပေါက်ကွဲနေတဲ့အတွက်ဧည့်သည်တွေအနာမကတ်ကြဖို့အာဏာပိုင်တွေကသတိပေးထားပါတယ်ဒါပေမဲ့လည်းအန်ဒီရဲ့များတဲ့ချော်ရီတွေနဲ့ပေါက်ကွဲနေတဲ့မီးတောင်ကိုရင်သက်ရှူမောဖြစ်ပြီးအနာကတ်ကြည့်ဖို့လာကြတဲ့သူတွေလည်းအများကြီးရှိနေပါတယ်Reykjavik မြို့တော်နဲ့18မိုင်လောက်ဝေးတဲ့နေရာကမီးတောင်ကဇူလိုင်လလယ်မှာပေါက်ကွဲခဲ့ပြီးဓာတ်ငွေတွေလည်းထွက်နေပါတယ် AP သတင်းဆောင်ပါတပုတ်ကိုအခြေခံပြီးမတ်အီတန်စင်ကပြောပြမှာပါ
Iceland နိုင်ငံ Little Huto တောင်ကြားကအနေအများနဲ့မီးတောင်ပေါက်ကွဲမှုကြီးဖြစ်နိုင်ခြင်းအများဆုံးနေရာဖြစ်သတ်မှတ်ထားတဲ့အတွက်လူနေခွင့်မရှိပါဘူးလိမ္မော်ရောင်ချော်ရီဘူးတွေကမိုင်ဝမ်းလောက်စီးဆင်းနေတာဖြစ်ပြီးတော့မီးတောင်တွေကနေဓာတ်ငွေတွေကလည်းအလေးလိုက်ထွက်နေပါတယ်Fagradalsfjall မီးတောင်လို့အကြမ်းပြင်းခေါ်ကြတဲ့နေရာမှာဇူလိုင်လ10ရက်နေ့တုန်းကစပြီးတော့မီးတောင်ပေါက်ကွဲမှုဖြစ်နေတဲ့အကြောင်း Iceland ဘူဝိဗေဒပညာရှင်တွေရဲ့အချက်အလက်မှာဖော်ပြထားပါတယ်မြို့တော် Reykjavik ရဲ့အနောက်တောင်ဘက်19မိုင်လောက်ဝေးတဲ့နေရာမှာမီးတောင်ပေါက်ကွဲနေရတယ်ဖြစ်ပါတယ်ဒီမတိုင်ခင်လွန်ခဲ့တဲ့17လတုန်းကလည်းမီးတောင်ပေါက်ခဲ့ပါသေးတယ်တဘာဝအတိုင်းချော်ရည်မှုတွေပန်းထွက်နေတဲ့မီးတောင်ကိုလူထောင်နဲ့ချီကစိတ်ဝင်တစားတွားရောက်ပြီးတော့ကြည့်ချင်ကြပေမဲ့လေမီးတောင်ပေါက်ကွဲမှုကနေအစိတ်တင်ဓာတ်ငွေတွေထွက်နေတာကြောင့်အနာမကက်ကြဖို့အာဏာပိုင်တွေကတတိပေးထားပါသည်။2022နဲ့2021မီးတောင်ပေါက်ကွဲမှုတွေတုန်းကတော့အနီးနားကနိုင်ငံတကာလေဆိပ်တွေကလေကြောင်းလိုင်းတွေပြန်တမ်းမှုအပေါ်မှာထိခိုက်မှုမရှိခဲ့ပါဘူး။အရင်နှစ်ခါနဲ့ရှိရင်ဒီတစ်ခါမီးတောင်ပေါက်ကွဲမှုကကနအူးပိုင်းမှာပေါက်ကွဲမှုတွေပိုများပြီးတော့နောက်ပိုင်းမှာတော့ပေါက်ကွဲမှုလျော့သွားတယ်ဆိုပြီးပညာရှင်တွေကပြောပါသည်။2021တုန်းကဒီနေရာမှာပဲမီးတောင်ပေါက်ခဲ့တာဖြစ်ပြီးလနဲ့ချီချော်ရီဘူးတွေစီးဆင်းနေကြတာပါမီးတောင်ပေါက်ကွဲမှုကိုလာကြည့်ဖို့လူထောင်နဲ့ချီရောက်လာကြတာဖြစ်ပြီးမျက်စိလွှဲလို့တောင်မရအောင်ရင်သက်ရှူမောဖြစ်နေတဲ့အကြောင်းလာကြည့်သူတယောက်ကပြောပါလိမ
့် So I'm here to photograph this spectacular eruption
ဒီအမခန်းနဲ့မီးတောင်ပေါက်ကွဲမှုကိုဓာတ်ပုံရိုက်ဖို့လာတာပါအရန်သဘောကျပါတယ်ဒီလိုမီးတောင်ပေါက်ကွဲမှုမျိုး၄-၅ချိန်လောက်ဓာတ်ပုံရိုက်ဖို့ပါတယ်အမြဲတမ်းရင်သက်ရှူမောဖြစ်ရပါတယ
်ဒီမီးတောင်ပေါက်တဲ့နေရာကိုဧည့်သည်တွေခေါ်လာပြဖို့လေအဲလန်ညိုတယောက်ကစီစဉ်နေပါလေ
Wow man I just got off work and right here got a car
ကျွန်တော်ရုံးစင်းစင်းချင်းတငယ်ချင်းစီကကားငှားပြီးဒီလိုအမခန်းမီးတောင်ပေါက်တာကိုကြည့်ကျင်လို့အမြန်လာခဲ့တာပါဒါမျိုးကျွန်တော်သုံးကမြင်ဘူးပါတယ်မြင်တိုင်းလည်းပို့ပြီးသဘောကျမိပါတယ်နောက်တစ်ခါကျရင်ကျွန်တော်ဧည့်လန်ညိုလုံးတဲ့ဧည့်သည်တွေနဲ့အတူကြည့်ကျင်ပါတယ်အရန်အန်ဒီယံများတဲ့မီးတောင်ပေါက်ကွဲနေတာကိုတယောက်တည်းကြည့်ရတာရင်သက်ရှူမောစရာကောင်းပါတယ်။အဲ့မခန်းပါဘလို့ပြောရမှန်းတော့မသိတော့ပါဘူး
။ Iceland နိုင်ငံကမီးတောင်ပေါက်ကွဲမှုများတဲ့နေရာမှာရှိတာဖြစ်ပြီးတော့၄နှစ်၅နှစ်တိုင်းမှာတစ်ချိန်လောက်ပြင်းပြအဖြစ်မီးတောင်ပေါက်ကွဲမှုတွေရှိနေတာပါ။အဆိုဆုံးကတော့2010ပြည့်နှစ်တုန်းက Ia Flora Yoko မီးတောင်ပေါက်ကွဲမှုဖြစ်ပြီးတော့ပြားတွေတိမ်လိုမျိုးအလေးလိုက်တက်ခဲ့တာကြောင့်ဥရောပတိုက်တဝမ်းမှာလေကြောင်းလိုင်းတွေအများကြီးခေတ္တရန်နာခဲ့ရပါတယ်။မီးတောင်ပြားတွေကလေရင်ဆက်အင်ဂျင်ကိုပျက်စီးစေနိုင်တဲ့အတွက်လေရင်လိုင်းတွေကိုရက်အနည်းငယ်ရန်နာခဲ့ရပါတယ်။ဒါကြောင့်လေရင်ခီးစစ်တသိန်းကျော်ဆိုင်းငင်ခဲ့ရတာကြောင့်တန်းနဲ့ချီတဲ့နိုင်ငံတကာခီးသွားတွေတောင်းတခဲ့ရလည်းဖြစ်ပါတယ်ရှင်။
ဒါကတော့အိုက်စလန်နိုင်ငံမှာမီးတောင်ပေါက်ကွဲမှုနဲ့ပတ်သက်တဲ့သတင်းဆောင်ပါကိုမတ်အီတန်စင်ပြောပြသွားတာပါ။ VO ရဲ့တောက်ကြနေမနေ့ပဲအတန်လွင့်စီစဉ်တွေကိုထုတ်လွှင့်နေပါဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့မကြခင်အချိန်တွေမှာမြန်မာအရေးသုံးသပ်ချက်ကျန်းမာရေးတိုင်းရင်းသတင်းတော်အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်အောင်မှာဖြစ်ပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရပါပြီ။လက်ပြားလေးနဲ့ထက်ပြီးရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ဖက် radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ radio အတန်လွှင့်အစီအစဉ်တွေကိုတော့ line no meter 25 kilohertz 1 2 1 1 1 3 6 line no meter 40 kilohertz 4 4 1 3 6 line no meter 58 kilohertz 5 8 9 5တို့ကနေဖန်ယူနာတော်တာဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကောင်ကင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းတင်ပြတဲ့ကျမရဲ့အစီအစဉ်နဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လိုက်မှာဖြစ်ပါတယ်။ပထမဦးဆုံးအနေနဲ့ကတော့ဥကောင်ကင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ထောက်လန်းရေးလက်တီဘုံစစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။မြမပြည်တွင်းစစ်မှာထောက်လန်းရေးစစ်ပွဲအနိုင်ရဖို့ကအရေးကြီးတဲ့အကြောင်းဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ
်စစ်ကောင်စီရဲ့ထောက်လန်းရေးဗိုလ်ကြီးတဦးနဲ့ရှမ်းနီတပ်ဖွဲ့ဝင်၉ဦးကိုကချင်ပြည်နယ်မိုးကောင်းမြို့မှာဒေသခံမေအောက်တော်လှန်ရေးအဖွဲ့ကဖမ်းဆီးလိုက်ကြောင်းလွန်ခဲ့တဲ့ဇန်နဝါရီ30ရက်နေ့ထုတ် DVB သတင်းမှာပေါ်ပြပါတယ်။ဒါပေမဲ့တိုက်ပွဲကြာရှည်လာတာမို့တော်လိုင်းရဲ့အုပ်စုတွေကိုစစ်ထောက်လိုင်းရေးစိတ်ဝင်မှုလည်းများလာတယ်လို့မန္တလေးမြို့ပြပျောက်ကြားတွေကယူဆကြောင်း2020နှစ်စက်တင်ဘာလ30ရက်နေ့ထုတ်မြစီမာသတင်းမှာပေါ်ပြပါတယ်။မနစ်ကဖမ်းဆီးခံရသူနဲ့တေဆုံးသူ800လောက်ရှိတယ်လို့ဆိုပါတယ်။စစ်ထောက်လိုင်းရေးဟာဒလန်တွေကိုလည်းသုံးပါတယ်။ထောက်လန်းရေးတက်ကိုမိမိကိုယ်ပိုင်တက်လို့သုံးနိုင်ရင်စစ်တက်ကိုရောအခြားလက်နက်ကင်တွေကိုရောကြိုးကင်နိုင်တယ်ဆိုတဲ့နီလန်းကိုတီထွင်သူဟာဗိုလ်ချုပ်နေဝင်းမှာဘုန်းနေဝင်းရဲ့ကိုရန်တော်ဘုခင်ညွန့်ဝင်းကြီးချုပ်ဖြစ်လာတဲ့အထိစစ်ထောက်လန်းရေးဟာလက်စွမ်းပြခဲ့ပါတယ်တိုင်းရင်းသားနဲ့အပြစ်ရပြီးအစ်အာနာရှင်စနစ်တက်ဆိုးရှည်အောင်လုပ်ပေးတာလဲထောက်လန်းရေးဖြစ်ပါတယ် KNU အဖွဲ့အကွဲကွဲအပြဲပြဲဖြစ်သွားအောင်လက်ပြီးဘုံထိုးခဲ့သူကစစ်ထောက်လန်းရေးပါနှိမ့်ဆက်ညင်ပန်းရက်ဆက်ကြမ်းတမ်းရမှာလေစစ်ထောက်လန်းရေးဟာနာမည်ဆိုးထွက်ပါတယ
်လွန်ခဲ့တဲ့ AV26 ရဲ့နေ့မှာ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းအထူးစုံစမ်းထောက်လန်းရေးဦးစီးဌာနကိုဖွဲ့စည်းကြောင်းကြေညာပါတယ်အာဏာရှင်စနစ်ကိုတိုက်ဖျက်ရေးနဲ့ Federal စနစ်တည်ထောင်နိုင်ရေးအတွက်အထူးစုံစမ်းထောက်လန်းရေးဌာနဖွဲ့စည်းရတာလို့ဆိုပါတယ်ဒီရင်းနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့လက်အောက်ခံအဖြစ်ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးထောက်လန်းရေးလုပ်ငန်းအရေးပါပုံကိုစစ်မှုရေးရာသုတေသီအန်ဒရူးဆက်ကမေလ30ရက်နေ့ထုတ်အင်တာပရီတာစာဆောင်မှာဖော်ပြထားပါတယ်။အင်္ဂလိပ်ကိုလိုနီအစိုးရဟာ CIDSP စတဲ့ရဲထောက်လန်းရေးဌာနတွေကိုအားကိုးပြီးအုပ်ချုပ်ခဲ့တာဖြစ်ပါတယ်။ဗမာစစ်အစိုးရခေတ်ရောက်တော့လေတိုင်းသားလက်နက်ကင်တွေနဲ့PDF ကိုနှင်းနေရမှာထောက်လန်းရေးကိုသုံးပါတယ် MI ထောက်လန်းရေးရဲ့စစ်ပွဲဟာကြမ်းတမ်းရက်စက်တဲ့လျှို့ဝှက်တိုက်ပွဲဖြစ်ပါတယ
်ပျောက်ကြားတက်ကိုတံပြန်စစ်စင်တဲ့အခါထောက်လန်းရေးကောင်းမွန်မှသာရွေချက်ကိုရလိမ့်မယ်လို့ဗြိတိရှားစစ်ပညာရှင်တဦးကပြောမှုပါတယ်ဒါကြောင့်ပျောက်ကြားဘက်ကလည်းစစ်ထောက်လန်းရေးကောင်းမှသာအောင်ပွဲခံနိုင်ပါလိမ့်မယ်ပျောက်ကြားစစ်စင်ရေးကာလမှာဒေရှိုးနဲ့သတင်းမေးကိုတတ်ပစ်တာရာဇဝတ်မှုမဟုတ်ဘူးလို့ Irish ပျောက်ကြားခေါင်းဆောင်တဦးကယူဆပါတယ်။ဒလန်ဆက်ကဆအလူတော်ကြီးနဲ့ထွေအုပ်တွေကိုတတ်ပစ်တာရာဇဝတ်မှုမဟုတ်ဘူးလို့ပြောတာနဲ့အတူတူပါပဲ။ပျောက်ကြားစစ်သည်အားလုံးထောက်လန်းရင်းနဲ့တံပြန်ထောက်လန်းရင်းလုပ်ငန်းမှာကျွမ်းကျင်မှုလိုပါတယ်။အကြောင်းကတော့လိမ္မာပါဏမှုရှိမှလားစစ်နိုင်မှုအလားအလာရှိပါတယ်။
နေပေါင်းများစွာလက်နက်ကင်တိုက်ပွဲဆင်နွှဲခဲ့တဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာထောက်လန်းရေးကိုသတင်းမပေးဘဲကြီးမားတဲ့ဆင်အားနဲ့ထိတ်တိုက်မတွေ့ရအောင်ရှောင်ရှားနိုင်ကြပါတယ်အခုတော့ဒီပညာကိုဒေသခံကာကွယ်ရေးတပ်မြို့ပြတပ်နဲ့ပ PDF အဖွဲ့တွေကိုလွှဲပြောင်းပေးနေပြီဖြစ်တယ်လို့အန်ဒရူးဆက်ကဆိုပါတယ်စစ်တပ်ကိုစွန့်ခွာလာသူတွေစီကသတင်းယူခြင်းတိုက်ပွဲမဆမီစုံစမ်းထောက်လှမ်းရေးရှေ့ပြေးအဖွဲ့ဆဲလွတ်ခြင်းဒရုန်းယာဉ်တွေလွှတ်ပြီးပြစ်မှတ်ကိုဓာတ်ပုံရိုက်ယူခြင်းစစ်တပ်ရေဒီယိုဆက်သွယ်မှုကိုနားထောင်ခြင်းစတဲ့ပြင်ဆင်မှုတွေကို PDF တွေကလုပ်လာပါတယ်စစ်စင်ရေးမှရောမီးဗျူဟာချမှတ်ရမှာပါPDF တွေဟာထောက်လန်းကြီးကိုအသုံးပြုကြပါတယ်မဟာဗျူဟာအဆင့်မှာ NUG နဲ့ PDF မှာကျေပြန့်တဲ့ထောက်လန်းကြီးအစနစ်ရှိပါတယ
် NUG ကာကွယ်ရေးဝန်ကြီးဌာနအောက်မှာ DIA ခေါ်ကာကွယ်ရေးထောက်လန်းကြီးအေဂျင်စီရှိပါတယ် NUG ဌာနတွေနဲ့ PDF တွေအတွက်လိုအပ်တဲ့ရှင်းလင်းချက်နဲ့အစီရင်ခံစာတွေကိုဒီအေဂျင်စီကထုတ်ပေးပါတယ်တိုင်းနာတပ်ဖွဲ့တွေနဲ့ PDF တွေပူးပေါင်းဆောင်ရွက်နိုင်အောင်စီစဉ်ပေးတဲ့ NUG စစ်ဌာနချုပ်ကိုလည်းအေဂျင်စီကထောက်လှမ်းရေးသတင်းပေးပို့ပါတယ် PDF စစ်ဌာနချုပ်အောက်မှာစစ်ထောက်လှမ်းရေးနဲ့စိတ်သက်စစ်စင်ရေးရှိပြီးတံပြန်ထောက်လှမ်းရေးနဲ့အတက်ပညာဆိုင်ရာထောက်လှမ်းရေးလုပ်ငန်းကိုလည်းလှုပ်ဆောင်ကြပါတယ်မြမပြည်တွင်းစစ်ဟာရေရှည်စစ်ပွဲဖြစ်ပါတယ်စစ်ကောင်စီဟာ NUG နဲ့အတိုက်ခံတွေကိုခြေမုံပစ်မယ်လို့ကြေညာထားပါတယ်NUG ကလည်းခုခံရေးစစ်ပွဲဆင်နွှဲနေတာမို့စစ်စာဆွင်တွင်အပြေရှာရေးကိုလုံးဝစိတ်မကူဘူးလို့ဆိုပါတယ်ဒါပေမဲ့မကြမ်းမီကထုတ်ပြန်တဲ့စစ်တမ်းတွေကတော့နှစ်ဖက်စလုံးမှာအပြတ်အသတ်နိုင်နိုင်နဲ့အင်အားမရှိဘူးလို့ဆိုပါတယ်ဒါကြောင့်ညံညညံနဲ့သုံးပြီးထောက်လှမ်းရေးစစ်ပွဲမှာအနိုင်ရသူကသာပြည်တွင်းစစ်ကိုအောင်နိုင်ဖို့အလားအလာရှိတယ်လို့စစ်မှုရေးရာသုတေသီအန်ဒရူးဆက်ကသုံးသပ်ထားတာကိုပြပြလိုက်ရပါတယ်ခင်ဗျာ
ဒါကတော့ဦးအောင်ခင်အပတ်စဉ်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုဆက်ပါအောင်မယ်ဒီနှစ်တုတ်ကွေးအဖြစ်ပိုများလာတဲ့အကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာအခုမိုးရွာသည်မှာတုတ်ကွေးအဖြစ်များလာနေတာကြောင့်အသက်အန္တရာယ်ရှိနိုင်သူတွေအတွက်ကျန်းမာရေးပညာရှင်တွေကအထူးသတိပေးနေပါတယ်အဓိကတွေ့ထားတဲ့တုတ်ကွေးပိုး A နဲ့အသက်ရှူလမ်းကြောင်းဆိုင်ရာ virus ပို RSV တွေကဒီနှစ်ပြင်းထန်လာနိုင်ပါသလားဘယ်လိုအသက်အန္တရာယ်မျိုးရှိသူတွေဆေးရုံဆေးခန်းအချိန်မီပြတ်တင်ပါသလဲဒီအကြောင်းကိုကလေးအထူးကုနဲ့စေတက္ကသိုလ်တက်ကျန်းမာရေးပညာဌာနအငိမ့်စားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ
်ဟုတ်ကဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှစ်မိုးရွာမှာပေါ့နော်ဖြစ်လာနေတဲ့ရာသီတုတ်ကွေးကအရင်နှစ်တွေထက်ပိုပြီးပြင်းထန်လာတယ်လို့ပြောဆိုနေကြတာကြားလို့ဆရာကြီးအခုတလောဖြစ်နေတဲ့ဒီတုတ်ကွေးရဲ့အနေအထားကိုဆရာနောက်ဆုံးဘယ်လိုတွေ့ထားလဲဆရာ
ဟုတ်ကဲ့ဟိုကျွန်တော်တော့ဟိုအစ်စ်ရောဂါဖြစ်ပြီးတော့ပြင်းထန်ဆုံးရတယ်လို့တော့မဖြစ်ပါဘူးခါတိုင်းလဲဒီမိုးရွာသည်အစပေါ့နော်မိုးရွာသည်ကြောင်းဖွင့်နေချိန်ဆိုရင်ကလေးတွေမှာဒီဗိုင်းရပ်ကိုကြောင့်ဖြစ်တဲ့နှာစီးချောင်းတို့ဖျားတာတွေကဖြစ်နေတော့နော်ခါတိုင်းနှစ်တွေလည်းဖြစ်ပါလေဒီနှစ်ကတော့လည်းနည်းနည်းပိုဖြစ်ရင်ဖြစ်နေဘာလို့ဆိုတော့ကလေးတွေကဟိုကိုဗစ်ကလာနေဒီနောက်ဆက်တွဲချင်းနေကြောင်းကျောင်းတွေသမတိတ်မသွားပြဖို့ပေါ့အော်လည်းပဲတင်ပြတဲ့စားပါတော့ကျွန်တော်ထိတွေ့နေတော့ဗောလေအဲ့တော့ကလေးပေါ်မှာတကယ်လဲခါတိုင်းနဲ့မူကျူတော်ကသာမတော်ရောဂါထူတာပဲအဲ့တော့တချို့လဲမူကျူတော်သာမူကျူပဲတက်ရောက်တဲ့ခါကျတော့အဲ့ဒီနောက်ဆက်ကျောင်းသူပြားတာပေါ့ဗိုင်းရပ်စ်ပိုးဝင်တာတွေအဖြစ်များတယ်ဒီနေ့ကတော့နည်းနည်းလေးပိုပြီးတော့အဖြစ်များသလားပေါ့နော်ဒါပေမဲ့ယောဂအသစ်စမ်းပေါ်တယ်လို့တော့ကျွန်တော်တော့မသိပါဘူးနော
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဆရာတို့အခုတွေ့ထားတဲ့အနေအထားအရဘလို့ပိုးမျိုးတွေကိုစံသက်တွေ့ရှိထားလဲဆရာကြီး။အရင်နှစ်ကြိမ်ကနေအတူတူဆိုတော့လေ
။ကျွန်တော်တို့လည်းဒီ virus ပိုးတွေတော့ဒီမှာဒီကြောင့်လို့နေမှာတော့ဒီ virus ဆိုတာကိုမတွေ့သားခဲ့ဘူးနော်။ဆိုတော့ဟိုသူများလည်းကနေမှာ virus ဆားလीဆိုတော့ virus ဆိုဆရာကတွေ့တယ်။အဲ့ဒါကျွန်တော်သတ်ခွက်ခဲ့တယ်ဘုံမမလုံးတော့ဒါအရောဒီဇမိုင်းဦးဇိတနာနေပါလုံးနေတာတော့ရှိတယ်ဒီတုတ်ကွေးရောက surveillance ပါဘယ်လိုဆောင်တက်ကြည့်ရှိတယ်အဲ့လိုလုံးတာနဲ့ကျွန်တော်ဒီမှာလည်းလာလို့တဲ့ခါကျတော့ဒီ account ကပါယူရကြည့်တဲ့ခါကျတော့ ကျိုးမှာအေလိုလေးသာအေလိုခေါ်တဲ့ယာတိတွေပြေးတွေ့တယ်။ကျိုးမှာတော့ RS ကိုခေါ်တဲ့ကလေးတက်စုလမ်းကြောင်းမှာဖြစ်တတ်တဲ့ဗားဇက်ဆိုတာပြေးပါ။ဒီနေ့ကျွန်တော်တို့ကဒီဗားဇက်မရှားနေပါဘူ
း။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီပုံမှန်ခုနကတုတ်ကွေးဗိုင်းရပ်စ်ပေါ့အေမျိုးစားပေါ့နော်
။ဟုတ
်။ကတော့ဒီပုံမှန်တွေ့နေကြဖြစ်တယ်လို
့ဟုတ်။
ဒီ ISV ကလည်းပုံမှန်တွေ့နေပေမဲ့အမေရိကမှာတော့ဆရာကြီးဒီတကွေးအဖြစ်များတဲ့ပြီးခဲ့တဲ့ဆောင်းတွေတုန်းကပေါ့နော်ဒီနိုဗ ెంబ ာဒီဇင်ဘာဇန်နဝါရီလောက်တုန်းကကလေးတွေမှာလည်းဒီဆေးရုံပိုတင်ရတာနဲ့ပိုတည်ဆမှုများလာတာဖြင့်လူကြီးတွေမှာပါဖြစ်လာတာကိုပြောင်းပြီးတော့ထူးထူးခြားခြားတွေ့ခဲ့ရတယ်ပေါ့ဆရာနော
်
အဲ့ဒီခါကျတော့မြန်မာနိုင်ငံမှာရောအခုအနေထားကအလားတူဖြစ်နေမလားဆိုတော့စိုးရိမ်မှုတွေရှိကြပါတယ်ဆရာအဲ့ဒီအပေါ်မှာကိုဆရာဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့တော့ဟုတ်သောပါဒီပို့ပြီးတော့ဟိုပြင်းထန်ဆုံးပါလာတော့ပြန်မအောင်ပါဆိုတော့ဘလို့ဒီຢာဒီမှာဒါစီးဆန်းဆိုးတွေဖြစ်လာရင်ဒါစီးဆန်းဆိုးတွေနောက်ဆက်တွဲကဉာဏ်ချခံရှိတဲ့ကလေးတွေဆိုဉာဏ်ချတာပြတ်ဒါနိုင်တိုင်းတော့ဖြစ်လာတယ်နော်ဒါပြချင်တာစီးဆန်းဆိုးကလေးတွေကလည်းနောက်ဆက်တွဲနေတဲ့ဗတ္တိယပုံနဲ့အဆောက်ရောက်နေခေါ်တော့နမောညာလို့ခေါ်တော့နမောညာဖြစ်တယ်ရှိတယ်ဗတ္တိယပုံကလည်းပုံပြင်းထန်သွားတယ်အဲခြံလည်းပူချတယ်ဒါပေမဲ့တော့ဒီလဲလုံးတယ်ပေါ့နော်အဲ့လိုမျိုးခြားတဲ့ဆက်ကကျွန်တော်တို့ကဒီပဋိပယစေရပြည်ရောက်ပေးရပါတယ်အဲ့ဒါတလေးလာစီထားလို့ဖြစ်ပြီးသုံးရက်က၅ရက်လောက်မှဖြစ်တာပုံများတယ်ဗျာအဲ့တော့အဲ့လိုမျိုးဖြစ်လို့ပဋိသမီးပို့ဒီပရိသရေဝလွားလွတ်တဲ့စီမပေးဖို့ပေါ့နော်။ဒီမှာပရိသပါစေပြတာမဟုတ်ဘူး။အဲဒီမြေပြည်မြေဖြစ်တယ်လို့ဆံမြေဖြစ်တော့ပြတာပေါ့နော်။အဲဒါမျိုးပရိသမီးကိုလိုတာပေါ့။အဲလိုခေတ်ကိုရင်းပေါ့။ဒီလိုနာစီချမ်းဆိုရလာရင်သူ့ရဲ့နောက်ဆက်တွဲဖြစ်တဲ့တတိယဒုတိယဖြစ်တဲ့ဒမိုးရည်တဲ့နားလာတော့ပေါ့နော်။ဒါဒီဟာဒီမှာဆိုကြားလာထုံးတယ်မှာပဲ
။ဟုတ်ကဲ့ဆရာကြီး။အရင်တော့ဒီရင်ချက်အခန့်ရှိထားတဲ့သူတွေနဲ့ဒီနည်းနည်းရက်ပူကြားပြီးတော့ပို့ပြီးတော့နှုံးလာတဲ့လူတွေပေါ့နော်ရက်ပူကြားရဲဆိုတဲ့နေမှာ3ရက်5ရက်ဟိုပို့နှုံးနေဆိုတော့ပို့ပြီးတော့ကြိုက်ခဲ
ဟုတ်ကဲ့ဆရာဟု
တ်ကဲ့ဆရာမိမသာဖြစ်မောလာတာမျိုးကိုဆိုလိုတာပေါ့ဆရာနော
်အဲ့ဒါရက်ကတော့အဲ့လိုမဟုတ်ဘူးဒီပန်းနဲ့ရက်ကတော့ညီညာရင်ချက်အခန့်ရှိတဲ့ကလေးတွေကသူတို့မှရင်ချက်ထားတဲ့အဓိကအကြောင်းကအဲ့ဒီဗိုင်းရပ်စ်ပိုးရိုးကြောင့်ဖြစ်တဲ့အရင်းမြစ်နာစီချင်းလူတွေကထင်တာအစာအသောက်တို့ကတော့ကျန်တာပဲဒါပေမဲ့အစာအသောက်တွေပါတဲ့ရင်းချက်ထားတဲ့ကြောင့်ဒီသက်ရှင်လမ်းကြောင်းပေါ်ပိုင်းပေါ့နော်ဒီအရင်းမြစ်နာစီဆောင်သူဖြစ်လာရင်တာမန်ကလေးတွေကမကျက်လာပေါ့ဒါပေမဲ့ကိုရီးယားဗန်နိုင်ကြခြေကရှိတဲ့ကလေးတွေကကျက်လာတယ်ပေါ့နော်ဒါပေမဲ့ငယ်တဲ့ကလေးတွေကလည်းသူကဗန်နိုင်ကြခြေကမရှိတော့လေကလေးတွေကခြေပြီးတော့ကျက်တာလည်းနည်းနည်းပုံလည်းဖြစ်တတ်တယ်ပေါ့ဗျာ။ဒါလေးတော့သတိထားကြည့်ရပါ
ဘူး။ Okay. ဆိုလိုတာကတော့အခုလိုဒီအဖျားရဲ့ကြာလာတဲ့ကလေးအရွယ်ငယ်တာပေါ့နော်။ရင်ချက်အပြင်ပို့ပြီးတော့အန်ဒီရဲ့ရှိနေတဲ့အတွက်ဒီစိတ်ကံပြဖို့လိုလာတဲ့သဘောပေါ့ဆရာနော်။နောက်ရောဆရာကြီးအခုလိုအန်ဒီရဲ့ရှိနေတဲ့အထူးသဖြင့်တော့ဒီအသက်ရှူချက်ပြီးတော့တည်ဆုံးတဲ့အဆင်မရအောင်ပေါ့နော်။ဘလို့အကြံပြုခြင်းလေးလဲဆရာကြီး
။ပို့ခဏလို့လို့ပေါ့နော်။နာစီကျန်လို့ဖြစ်တယ်ရတော့ရင်ကျက်ခံရှိရလို့ရင်ကျက်လာလိမ့်မယ်။ဒါလို့အဲနာစီကြောင့်ပေါ်ပိုင်းဖြစ်တာနဲ့တက်ရှိလို့လည်းပေါ်ပိုင်းဖြစ်တာနဲ့လည်းတို့ရနေတော့အဲတတိယနမူနာလို့ခေါ်ရမလားဆုံးရောလားဆုံးရောလား။အဲလိုခံမှာကြတော့ဒါကိုသက်ဆိုင်တယ်လို့အဲ့ဒါစူတာဖို့လို့တော့ပေါ့။အဲ့ဒါလိုအပ်တယ်စူတာပေးဖို့လို့ပါ
။ဟုတ်ကဲ့ဆရာကြီး
။ဟောအဲ့ဒါကိုဒီဆရာသိထားဖို့လို့ဆရာဝယ်လည်းပြီးဖို့လို့လည်းပြီးပါလည်းသိထားဖို့လို့ပေါ့နော်
။ဟုတ်ကဲ့ဆရာကြီး။နောက်ဒီအသက်အရွယ်ကြီးတဲ့သူတွေရောခုနငယ်လို့တဲ့ကလေးတွေပြင်ပါဆရာနော်သူတို့အတွက်ရောဘယ်လိုအကြံပြုချင်လဲဆရာကြီ
းဟုတ်တယ်ပေါ့ဒီတုတ်ပေးရလေးပါကြဆိုတော့အသေးကြောင့်လားဒီ9နှစ်ယောက်ကလေးတွေ65ကျက်လူကြီးတွေရဲ့စီးကျုပ်လို့သွေးလို့အခန်းရှိလူတွေပေါ့နော်အဲ့ဒါတွေကတော့ပို့ပြီးတော့နောက်ဆက်တွဲယောဂတွေဝင်တတ်တယ်အသက်အရွယ်လည်းရှိနေတယ်ပေါ့နော်
ဒီကြောင်ရဲများတယ်လို့ပြောတော့မပေါ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကြာ
ကိုဝင်းမဲအပတ်စဉ်တင်ပြတဲ့အကြမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့တောက်ကြနေမနေ့ပဲအတန်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့တိုင်းရင်းသားဒေသကအဖြစ်အပျက်နဲ့အချက်အလက်တွေကိုသတင်းအချက်အလက်တွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုထုတ်လင်းပါမယ်။ FEVR Fever Wine တော်သားတွေကစူးစီးတင်ပြထားတာပါ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီသားတန်ရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာလူကတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်တဲ့ရခိုင်တပ်တော် AA နဲ့ ARSA လက်နက်ကန်အဖွဲ့တို့အကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ရှမ်းမြောက်ကုတ်ခိုင်မှာစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြောင်းအသက်18နှစ်အရွယ်ကောင်လေးတယောက်သေဆုံးသွားပါတယ်တရင်းလွားတွေတဲမှာတော့ချင်းပြည်နယ်တောင်ပိုင်းကံပလတ်မြို့နယ်ဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကြောင့်ချင်းမကွေးနယ်ဆက်ကဒေသခံထောင်ကြီးစစ်ပေးတိန့်ရှောင်နေရပြီးလိုအပ်မှုတွေရှိနေတဲ့အကြောင်းတွေကိုနားဆင်ကြားရမှာပါ
ကျမကနန်းဟောင်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်ပူးတီတောင်မြို့နယ်ကမေယုတောင်တန်းမှာရခိုင်တပ်တော် AA နဲ့ ARSA လက်နက်ကင်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဇူလိုင်လ18ရက်နေ့ညနေပိုင်းကအာဂါပြန်နဲ့ကြောက်စာတိုင်အကြားမေယုတောင်တန်းမှာပစ်ခတ်တံတွေကြားခဲ့ရပြီးနှစ်ဖက်လုံးမှာထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့အတိအကျကိုတော့မသိရသေးဘူးလို့ဒေတာခန်တယောက်ကပြောပါရယ်။ဘာကြောင့်တိုက်ပွဲဖြစ်တယ်ဆိုတာကိုနှစ်ဖက်လုံးကထုတ်ပြန်တာမရှိသေးပေမဲ့အခုဖြစ်ပွားမှုဟာ AA နဲ့ ARSA တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားမှုဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်အိမ်တလုံးမီးလောင်ပြာကျခဲ့ပြီးဒေသခံတယောက်သေဆုံးက၄ယောက်ဒဏ်ရာရခဲ့ပါတယ်။ဇူလိုင်လ18ရက်နေ့ညနေပိုင်းကကုတ်ခိုင်မြို့နတ်ဖက်ကရွာဖက်မှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ခလာရ123တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ဇွေရရွာတိရွာကနေအိမ်တလုံးထိမှန်မီးလောင်ပျက်စီးခဲ့တဲ့အပြင်အိမ်ထဲမှာပုန်းနေတဲ့လူ၅ယောက်ထိမှန်ဒဏ်ရာရသွားပါတယ်။အဲ့ဒီထဲကအသက်18နှစ်အရွယ်ကောင်လေးကတော့သေဆုံးခဲ့ပါတယ်ဒီတိုက်ပွဲတဲ့စစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုသိမ်းဆီးရမိကြောင်း KIO ပြောရေးစုခွင့်ရှိသူဘူမှုကြီးနော်ဘူးကပြောပါတယ်
ကချင်ပြည်နယ်မြစ်ကြီးနားဗမော်လမ်းမှာဇူလိုင်လ18ရက်နေ့ကကားတစ်စီးပစ်ခတ်ခံရပြီးနှစ်ယောက်ထိမှန်တမ်းရာရရှိသွားပါတယ်မြစ်ကြီးနားဗမော်လမ်းပေါ်ရှိတပတ်ရံအကျော်မှာပစ်ခတ်ခံရတာဖြစ်ပြီးကားပေါ်ကအမျိုးသမီးတစ်ယောက်နဲ့တရုတ်အမျိုးသားတစ်ယောက်တို့ထိမှန်တမ်းရာရရှိခဲ့ရာအမျိုးသမီးကတော့စိုးရိမ်ရတယ်လို့ဝိုင်းမော်ဆေးရုံနဲ့နီးစပ်သူတွေကပြောပါတယ်ဒီပစ်ခတ်မှုကိုပေအဖွဲ့ကလုပ်တယ်ဆိုတာကိုမသိရသေးပါဘူးအဲ့ဒီလမ်းပေါ်မှာဇူလိုင်လပထမဘက်ကစလို့စစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြတိုက်ပွဲတွေဖြစ်ပွားနေပြီးပြည်သူတွေအနေနဲ့ဖြတ်တန်းသွားလာတာမျိုးမလုပ်ကြဖို့ KIA ကသတိပေးထားပါတယ်
ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ခလေတကွန်တိုင်းကြီးရွာအနီးတစ်ဝိုက်ကတိုက်ပွဲတွေတဲ့ခရီးသည်တင်ကားတစီပစ်ခတ်ခံရပြီးနှစ်ယောက်တေကကြာနဲ့ခရီးသည်15ယောက်ကိုလူသားတိုင်းကအဖြစ်စစ်တပ်ကဖမ်းဆီးသွားပါတယ်အခုသတင်းပတ်အတွင်းစစ်တပ်ကအင်အားအလုံးရင်နဲ့ဝင်ရောက်လာလို့ KNLA PDF ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေနေ့တိုင်းဖြစ်ပွားခဲ့ရာဇူလိုင်14ရက်နေ့ကခရီးသည်ကပစ်ခတ်ခံရပြီးတေဆုံးမှုတွေဖြစ်ပွားခဲ့တာလို့ဒေသခံတယောက်ကပြောပါတယ်အဲဒီနောက်ကားပေါ်ပါလာတဲ့လူစင်5ယောက်နဲ့အနီးနားကခြံလုတ်သား4ယောက်ကိုဖမ်းဆီးသွားတာဇူလိုင်လ18ရက်နေ့အထိပြန်မလွတ်လာသေးဘူးလို့ငကနီစစ်ကြောင်းကသတင်းထုတ်ပြန်ထားပါတယ်
အိနီချင်းနိုင်ငံတွေမှာရောက်ရှိနေကြတဲ့ချင်းလူမျိုးတွေအနေနဲ့ရောက်ရှိနေထိုင်တဲ့နိုင်ငံအတွက်အနောက်ရှက်ဖြစ်စေမဲ့မူရစ်ဆေးနဲ့တရားမဝင်လုပ်ငန်းတွေမှာပါဝင်ပတ်သက်တာမျိုးမလုပ်ကြဖို့ချင်းအမျိုးသားတပ်ဦး CNF ကတိုက်တွန်းလိုက်ပါတယ်ချင်းအမျိုးသားတပ်ဦး CNF ကအိနီချင်းနိုင်ငံတွေနဲ့ပတ်သက်တဲ့သဘောထား policy ကိုဇူလိုင်လ16ရက်နေ့ကထုတ်ပြန်ခဲ့ရမှာချင်းပြည်သူတွေကိုအခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်ချင်းပြည်သူတွေအနေနဲ့ကိုရောက်ရှိနေထိုင်နေတဲ့နိုင်ငံရဲ့နိုင်ငံရေးဆိုင်ရာတွေမှာပါဝင်စုဖက်တာမျိုးမလုပ်ဖို့တရားမဝင်တဲ့နီးလန်းနဲ့နိုင်ငံသားအတိမတ်ပြုတ်ကတ်တွေရယူတာကိုလည်းမလုပ်ကြဖို့အပြင်အဓိကအားဖြင့်မွေးရစေးဝါးရောင်းဝယ်ဖောက်ကားမှုလုပ်ငန်းတွေမလုပ်ဖို့နဲ့ပါဝင်ပတ်သက်ဆက်နွယ်နေသူတွေကိုလည်းလုံးဝတီးခံမှာမဟုတ်ဘူးလို့ CNF ကအသိပေးထားပါတယ်
ကယားကရနီပြည်နယ်အတွင်းရှိလွဲကောဒီမော့ဆူဖရူဆူနဲ့ဖားဆောင်မြို့နယ်တွေထဲရာသီတုပ်ကွေးအပြင်ငှက်ဖျားရောဂါဖြစ်တဲ့လူတွေများလာတယ်လို့ကျန်းမာရေးပိုင်းကစေတနာဝန်ထမ်းတွေကပြောပါတယ်။မူရင်းဝင်လာတာနဲ့ရာသီတုပ်ကွေးဖြစ်ပွားမှုကအရှိန်မြင့်လာတယ်လို့ဒီ2023ခုနှစ်မှာတော့ငှက်ဖျားဖြစ်တဲ့လူတွေတွေ့လာရတယ်လို့စေတနာဝန်ထမ်းတယောက်ကပြောပါတယ်။ကရနီပြည်နယ်ထဲမှာလွန်ခဲ့တဲ့2018လောက်ကစပြီးငှက်ဖျားကင်းစင်သွားခဲ့ပြီးမဲ့အခုထပ်ဖြစ်လာလို့ကျန်းမာရေးဝန်ထမ်းတွေကစိုးရိမ်နေကြပါတယ်ဒီသားတွေကတိုက်ပွဲတွေအပြင်စစ်တပ်ရဲ့ပိတ်ဆို့ထားမှုတွေကြောင့်ဈေးနဲ့အစားအသောက်တွေရရှိနိုင်ရေးခက်ခဲနေတဲ့ကရနီပြည်နယ်ကပြည်သူတွေနဲ့စစ်ရှောင်နှစ်သိန်းကျော်အတွက်ဒီငှက်ဖျားပိုးပြန်တွေ့မှုကစိန်ခေါ်မှုတစ်ခုဖြစ်လာနိုင်တယ်လို့ဆိုကြပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်နယ်တောင်ပိုင်းကံပလတ်မြို့နယ်ကျင်းတွင်းမြို့ဘက်ကိုအင်အားဖြည့်ဖို့စစ်ကြောင်းထူလာတဲ့စစ်ကောင်စီတပ်ကြောင်းချင်းမကွေးနယ်စပ်မှာရှိတဲ့ရွာတွေကဒေသခံပြည်သူထောင်ထဲချီစစ်ဘေးတင်းရှောင်နေရပြီးအရေးပေါ်စားနပ်ရိက္ခာနဲ့အမိုးအကာတွေလိုအပ်နေပါတယ်ဒီကြောင်းကိုတော့ကိုရောဘက်ကစူးစီးထားပါတယ်
မကွေတိုင်းစောမြို့နယ်ကနေချင်းပြည်နယ်ကံပလက်မြို့နယ်ကဂျင်တွေးမြို့ကိုရိုက်ခါပို့မဲ့စစ်ကောင်စီစစ်ကြောင်းဟာချင်းကကွေပူပေါင်းတပ်ဖွဲ့တွေနဲ့ဇူလိုင်လ14ရက်နေ့ကစလို့နေစဉ်လိုလိုထိတွေ့တိုက်ပွဲဖြစ်ပွားနေခဲ့ကြတာပါဒီအခြေအနေတွေကြောင့်မကွေတိုင်းထီးလင်းမြို့နယ်လောင်းရှိအနီးကမိရှုခံထားရတဲ့ရင်းကယ်ရွာအပါဝင်စောမြို့အနီးကအညာတကယ်ကချောင်းမင်းနယ်စတဲ့ရွာတွေအပါဝင်ရွာပေါင်း15ရွာလောက်ကဒီတခန့်ထောင်ကျော်ဟာတောတောင်တွေထဲကိုစစ်ဘေးရှောင်နေကြရတာလို့စစ်ဘေးရှောင်ကူငင်နေသူတယောက်ကပြောပါတယ
်ဒီကျောင်းကတော့ရှိနေတော့ဆိုတော့သူတို့တွေလည်းပဲပြေးနေကြရတယ်အဲတို့လည်းတောင်းတာပါပဲနေကြရတယ်โอเคအဲ့ဒီအញ្ញကြီးရေဆင်းနေတဲ့အခါကျတော့သူတို့တွေလုံးလုံးစေအသိရှိရက်ဒီရက်အတွက်စောင့်ဝင်နေရတော့အကြီးကြီးတယ်လို့ပြောရမှာပေါ့နောက်မိုးတွင်းရပြီးမီးရှို့ခံထားရတဲ့ရင်းကဲမိဘပြည်သူတွေအတွက်ကတော့အမိုးအကာအကျဉ်းလိုရတယ်လို့ပဲမြင်ပါတယ
်။ဒါပြင်ကံပလက်မြုပ်နဲ့ဂျင်တွေးလမ်းမကြီးတလျှောက်ကမစာတွေမောချောင်းလှိုင်တုတ်ရွာဟောင်းလှိုင်တုတ်ရွာသစ်စားတဲ့ကြီးရွာတွေကဒီတခန့်တွေလဲစစ်ရှောင်နေကြရတယ်လို့ဆိုပါတယ်။ချင်းမကွေးနယ်စပ်မှာစစ်ကောင်စီရဲ့စစ်ကြောင်းထိုးမှုအခြေအနေကလည်းလနဲ့ချီကြာမြင့်နေတာကြောင့်ဒီတခန့်ပြည်သူတွေနဲ့ဒီတကကွေတပ်ဖွဲ့ဝင်တွေအတွက်အမိုးအကာစားနပ်ရိက္ခာနဲ့စီးဝါးတွေလိုအပ်နေတယ်လို့ချင်းကကွေတပ်ကံပလက်ခေါနိုးတပ်ရင်းကတာဝန်ရှိသူတဦးကပြောပါတယ
်။ဂျင်တွေးထောက်ဖို့စစ်ကြောင်းဟာဒီနေနဲ့ဆိုရင်10ရက်ကျော်လောက်ရှိလာပြီ။ဗီဒူရီကလည်းဒီ10ရက်နောက်ပိုင်းကနေရှောင်နေရတာဖြစ်တဲ့ရက်တွေရှိကြလာတယ်။အခက်ခဲတွေရှိတယ်။စားဝတ်နေရည်တွေလိုအပ်လာပြီ။မိုးကာတွေချင်းထောင်တွေတော့ထဲမှာမိုးရာသီလည်းဖြစ်တဲ့အချိန်ကြတော့အချိန်တွေကြိုက်တဲ့အတွက်ဒီချားနာတာဖြစ်လာတယ်။အဲ့ဒီအတွက်ကျွန်တော်တို့စီးဝါးတွေလိုအပ်တယ်ရှိလာတယ်။ကျွန်တော်တို့ကာကွယ်ရေးအနေနဲ့ကတော့ခမန်းထားချက်အရကျွန်တော်တို့တလဝန်းကျင်ကြာမြင့်မှာဖြစ်တဲ့အတွက်လည်းနဲ့ခဲရနေပေါ့နော်။လိုအပ်ချက်ရှိနေတဲ့စီတွေလိုမယ်။စီးဝါးတွေလိုအပ်နေပါတယ်ဟုတ်
လက်ရှိမှာလည်းဂျင်တွေးမြို့ကိုဥတည်နေတဲ့စစ်ကောင်စီတပ်နဲ့ဒီသားကကွေတပ်ဖွဲ့တို့မစာတွေနဲ့ဆွဲလွဲကျင်ရွာကြားမှာတိုက်ပွဲဖြစ်ပွားနေပြီးစစ်တပ်ကလေကြောင်းကနေတိုက်ခိုက်လာတာကြောင့်ဇူလိုင်လ18ရက်နေ့ကကံပလက်မြို့နယ်မစာတွေးရွာက BCM ဖျားကြောင်းတစ်ကြောင်းနဲ့လူနေအိမ်၅လုံးပျက်စီးခဲ့ရတယ်လို့ဒီသားခန့်တွေကပြောပါတယ်အင်အား300လောက်ရှိပြီးတင့်ကား2စီး JCB ကား1စီးနဲ့စစ်ကား20ကျော်ပါဝင်တဲ့စစ်ကောင်စီစစ်ကြောင်းကိုချင်းမျိုးသားတပ်မတော် CNA ချင်းကကွေတပ်ကံပလက်နဲ့ရုံးနယ်အခြေစိုက်ပြည်သူ့ကကွေတပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်နေကြတာဖြစ်ပြီးစစ်ရေးအခြေအနေကတော့ပူပြင်းထန်လာမယ့်အနေအထားမှာရှိနေပါတယ်ခင်ဗျာ
ရခိုင်ပြည်မှာမိုးခါဆိုင်ကလုံးမုန်တိုင်းတက်ခတ်ပြီးတဲ့နောက်သွေးလွန်တုပ်ကွေဖြစ်ပွားမှုတွေမြင့်တက်နေပြီးသေဆုံးမှုတွေလည်းရှိနေတဲ့အတွက်စစ်ဘေးရှောင်စခန်းမှာနေထိုင်တဲ့သူတွေစိုးရိမ်နေကြတဲ့အကြောင်းကိုတော့မောင်အေးကနေစူးစီးထားပါတယ
်ရခိုင်ပြည်မှာလရှိအရှင်သွေးလွန်တုပ်ကွေရွာကဖြစ်ပွားမှုတွေမြင့်တက်နေပြီးသေဆုံးမှုတွေလည်းရှိနေတဲ့တော့မုန်တိုင်းရဲ့ပြည်အမှုအကာမလုံးမချုံနေထိုင်နေကြရတဲ့စိုက်ဘေးရှောင်တွေကျန်းမာရေးအတွက်စိုးရိမ်မှုတွေရှိနေကြပါတယ်ပုံကြွမျိုးနေမှာသွေးလန်တုတ်ကွင်းနဲ့မကြသိမီကတည်ဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်
73ရက်နေ့ကတော့တဲတော်မှာအလဲရန်တက်နေတဲ့73-74နှစ်မိန်းကလေးတယောက်နဲ့မြက်လေ IDP စခန်းကတနှစ်ခွဲကလေးတယောက်တည်ဆုံးသွားပါတယ်သွေးလွန်တုတ်ကွေးပါ3ယောက်လုံးကသွေးလွန်တုတ်ကွေးဖြစ်နေတာပါတဲတော်ကတယောက်ကနန်းတောင်ရွာကတယောက်နဲ့မြက်လေကတယောက်ပါ
ကနန်းတော်ရွာကတည်ဆုံးတော်တဲ့ရှိုင်းနိုင်အွေမဆွေဆွေဦးကတော့ဇူလိုင်လ15ရက်နေ့ကတည်ဆုံးတော်တာဖြစ်ပြီးဇူလိုင်လ9ရက်နေ့ကမြေပုံမြို့နေညောက်တော်ရွာကအသား9နှစ်အွေကလေးတစ်ယောက်နဲ့တောက်ကုန်းမြို့နေဖောက်ခါရွာကအသား13နှစ်အွေငါးတန်းကြောက်သားတစ်ယောက်မှလေးသွေးလွန်တုတ်ကွေးနဲ့တည်ဆုံးခဲ့ပါတယ်
ဒေသတော်မှာသွေးလွန်တုတ်ကွေးကြောင့်တေဆုံမှုတွေရှိနေတဲ့အတော့စိုက်ပေးလျှောက်စခန်းတွေမှာလည်းစိုးရိမ်မှုတွေရှိနေကြတယ်လို့စိုက်ပေးလျှောက်တယောက်ကအခုလိုပြောပါတယ်ခေါင်းကတော့တားကိုကြိုက်နေပါတယ်ဆိုတော့ဖျားတဲ့လူတွေကလည်း၄-၅-၆လောက်ရှိနေပြီသွေးလွန်တုတ်ကွေးဖြစ်မှာကိုတားကြောက်နေကြတယ်အခုလည်းဖြစ်နေကြပြီလို့ထင်ကြပါတယ်စေယုံစေခန်းတွေကလည်းအဝေးဆိုတော့တို့တွေကစေခန်းပြဖို့ကလည်းအခက်အ
ပြည်နယ်ကျောက်ဖြူမြို့နယ်မှာဖြစ်တယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနရဲ့စီးရင်တွေအရသိရပါတယ်။အိမ်ထောက်စုတရားသုံးဆယ်ကျော်ရှိတဲ့ပုံနှံကျွမ်းမြို့နယ်ကကနန်းတော်စိုက်ပေးလျှောက်စခန်းမှာတော့ကျန်းမာရေးမကောက်သူတွေရှိနေတယ်လို့စိုက်ပေးလျှောက်အမျိုးသမီးတယောက်ကပြောပါတယ်။
အခုဆိုတာကျမ်းမာရေးဒီနာလေးမညီညွတ်ဘူးအခုတော့ဒီမှာကကျမ်းမာရေးနဲ့လည်းမညီညွတ်ဘူးမိုးရသည်ဆိုတော့လေနေမကောင်းဖြစ်ကြတာပေါ့နေမကောင်းတဲ့လူတွေများပါတယ်အကြီးရောအငယ်ရောအကုန်ဖျားကြတယ်ကောင်းမှုတယ်အဲ့လိုမျိုးပေါ့သူးလန်တုတ်ကွေးမှာခြင်ကားရာကနေဖြစ်ပေါ်တဲ့အတော့ခြင်ကားမခံရအောင်နေထိုင်ကြဖို့လိုတယ်လို့ကျမ်းမာရေးဝန်ထမ်းတွေကပြောပါတယ်
ရခိုင်ပြည်မှာ2029ခုနှစ်ကသွေးလွန်တုတ်ကွေးဖြစ်ပွားမှုအများဆုံးဖြစ်ပြီးသေဆုံးသူ28ရောက်အထိရှိခဲ့တယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနရဲ့ဇယံတွေအရသိရပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရခိုင်ပြည်ပူရီတောင်မြို့နယ်ထဲရခိုင်တပ်တော် AANA ARSA လက်နက်ကိုင်အဖွဲ့တို့အကြားပထမအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာစစ်တပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင်းအသက်16နှစ်အရွယ်ကောင်လေးတယောက်သေဆုံးခဲ့ပါတယ်။တောရရှင်တွေကနားဆင်နေကြတာကတော့နေဆက်ဒီသားကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပါ
ဒါကတော့ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တောက်ကြားနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါဦးမယ်။ဤဥရောပသမဂ္ဂကမြန်မာဝန်ကြီးတုံးနဲ့စစ်ကောင်စီတာဝန်ရှိသူတွေပါဝင်လူပုဂ္ဂိုလ်6ဦးနဲ့
အမှတ်နှစ်တက်တူတန်းလုပ်ငန်းဌာနတို့ကိုတန်ခတ်အရေးယူလိုက်တယ်လို့ဇူလိုင်20ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဒါတက်တမအထိမြောက်အရေးယူတာလည်းဖြစ်ပါတယ်။ EU ကအရေးယူခန်းသူ6ဦးကလူမှုကြီးကြပ်ရေးဝန်ကြီးဦးမြင့်ချိုင်းအလို့သမားဝန်ကြီးဦးပွင့်ဆန်းနဲ့ကျန်းမာရေးဝန်ကြီးဒေါက်တာသက်ခိုင်ဝင်းစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဦးအောင်ကျော်မင်းနဲ့ ပရိုအောင်တင်းတို့အပြင်စစ်ထောက်ချုပ်ဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းတို့ဖြစ်ပါတယ်။နိုင်ငံပိုင်အမှတ်နဲ့တက်တူရန်ဌာနကတော့မြန်မာစစ်တပ်အတွက်ဝင်ငွေရအောင်လှုပ်ပေးနေတဲ့အတွက်အရေးယူတာဖြစ်ပါတယ်။မြန်မာရေးမှာအင်ဒိုနီးရှားဥဆောင်နဲ့အာဆီယံချင်းကပ်မှုအပြင်စစ်ကောင်စီနဲ့ပိုးပြီးထိတွေ့ဖို့ကြိုးစားနေတဲ့ထိုင်းရဲ့ဂျာဝင်ဆောင်ရွက်မှုလည်းရှိနေပြီးတော့အချိန်နည်းတစ
အစီအစဉ်ကနေတွေ့ဖက်သူတေသည်အန်ဒရီကနာတာလီကာဝါက VOA နဲ့အင်တာဗျူးမှာပြောကြားလိုက်ပါတယ်ကြီးထွားလာတဲ့ကားလုပ်ငန်းနဲ့လေဆွင့်ထုတ်လုပ်မှုကဏ္ဍရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်ဒီနှစ်2023ပထမနှစ်ဝက်ထဲမှာပဲတရုတ်ကသူ့ရဲ့ဒုတိယအများဆုံးမြေရှားတပ်တူတင်သွင်းတဲ့အင်းနီချင်းမြန်မာစီကနေတိုးမြင့်ပြီးဝယ်ယူတင်သွင်းခဲ့တယ်လို့တရုတ်အကောက်ခွန်ဌာနကကြေတဲ့ပရင်းနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် AI လို့ခေါ်တဲ့ဉာဏ်ရည်ဓုနည်းပညာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီသတင်းပတ်ထဲဆွေးနွေးကြရမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ AI ဟာလူသားတွေရဲ့ဘဝနယ်ပယ်တိုင်းမှာအကျိုးသက်ရောက်မှုရှိလာနိုင်မယ်လို့သုံးသပ်ပြောဆိုခဲ့ပါတယ
်။သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်လဲစီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Rob McLean တို့ဖြစ်ပါတယ်။ကျွန်တော်တို့ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့ကျေးဇူးအထူးတင်ပါတယ်။သောတာရှင်မြမပြည်သူအပေါင်းနဲ့ဘေးရန်တွေကင်းဝေးကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.